Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဖေဖော်ဝါရီလ22ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့အတူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဣသရေလ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားကလူနေအိမ်တွေထိမှန်ခဲ့ပါတယ်။ထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေကိုအလုလုခွင့်ပေးဖို့ထိုင်းတိုက်ခိုက်ပါတီကလွှတ်တော်မှာအကြံပြုထားပါတယ်။နေဆက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့ဘင်္ဂလားဒေ့ရှ်ဘက်ကညှင်းဆန်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းဒဇယ်မြို့နယ်ကကဒူးမနယ်မြေရဲစခန်းကိုဖေဖော်ဝါရီလ22ရက်နေ့ဒီကနေ့မနေ့အစောပိုင်းမှာတော့တော်လန်ရေးပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်
။ဒဇယ်မြို့နယ်ကဒူးမပေါ့ဆံပြားကြီးရွာပေါ့ဗျာကဒူးမအသိမ်းလိုက်နိုင်ပါဗျာ။ဒီမနေ့3နာရီကနေဖြစ်တာဟိုမှာမုန်းလို့နေရှိတယ်။ကြားကြူကြားဒီကိုလိုက်ပြနေတာလေရင်လေးက
ဒဇယ်ဒေသခံပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်အစုံမကြခင်မှာတင်ဆက်ပေးပါမယ်။နောက်ရှိုင်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ပအိုးမျိုးသားလူမျိုးရေးတပ် PLL ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။မဖြစ်မနေစစ်မှုထမ်းရမယ်လို့စစ်ကောင်စီကပြဋ္ဌာန်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေပေါ်မှာပြည်ပရောက်လူငယ်တွေရဲ့သဘောထားဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
အရက်သားတွေကိုခိုလုံဖို့ညွှန်ကြားထားတဲ့နေရာတွေအပါအဝင်ဂါဇာကမ်းမြောင်ဒေသကိုဣသရေလ်ကဗုဒ္ဓဟူးနေ့မှာညပိုင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ပါလက်စတိုင်း68ဦးထက်မနည်းတညတည်းမှာတည်ဆုံးခဲ့ပါတယ်။ဂါဇာအလယ်ပိုင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက် DRA ဘာလာမြို့မှာရှိတဲ့LSA စေယုံကနေရုပ်အလောင်း44လောင်းလက်ခံရရှိခဲ့တယ်လို့လည်းပြောပါတယ်။ပါလက်စတိုင်းအရက်သားတွေခိုလုံနေတဲ့နေရာကိုတိုက်ခိုက်ခံခဲ့ရတဲ့အတွက်နှစ်ဦးသေဆုံးခဲ့တယ်လို့လည်းနေစည်းမချဆရာဝန်များအဖွဲ့ RSF ကဒီကနေ့ပဲပြောထားပါတယ်။လုပ်ဖော်ကင်ဘက်တွေရဲ့မိသားစုဝင်နှစ်ဦးထပ်မင်းနဲ့သေဆုံးခဲ့ပြီးတော့6ဦးဒဏ်ရာရခဲ့ပါတယ်။ဖြစ်ပျက်ခဲ့တာကြောင့်ကျွန်တော်တို့ထိတ်လန့်မိပါတယ်လို့လည်း X လူမှုကွန်ရက်မှာနေစည်းမချဆရာဝန်တွေအဖွဲ့ကရေးသားထားပါတယ်။ Hamas စစ်သွေးကြွတွေကမနှစ်အော်တိုဘတ်ခုနှစ်ရက်နေ့ကဣသရေလ်တောင်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200ခန့်တေဆုံးပြီးတော့250ခန့်ကိုဒဇာခန့်ဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရတဲ့130လောက်ထဲက4ပုံတစ်ပုံကတော့တေဆုံးသွားပြီလို့ယုံကြည်နေကြပါတယ်ဂါဇာကျန်းမာရေးဝန်ကြီးဌာနကတော့ဒီတိုက်ပွဲတွေကြောင့်ပါလက်စတိုင်း2900ကျော်တေဆုံးခဲ့တယ်လို့ခန့်မှန်းထားပါတယ်ရှင
်ဣသရေလ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒမတ်စကတ်မြို့တော်ကလူနေအဆောက်အဦတစ်ခုကိုထိမှန်ပြီးတော့အနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့ဆီးရီးယားနိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။လုံခြုံရေးနဲ့စစ်ဘက်ဆိုင်ရာဌာနချုပ်ရုံးနေရှိတဲ့ကဖာစုစေးအရက်မှာတော့လေကြောင်းကနေတိုက်ခိုက်ခံရတယ်ဆိုတာကိုဆီးရီးယားနိုင်ငံပိုင်သတင်းမှဖော်ပြပါတယ်။မကြသေးခင်နှစ်တွေကနေစပြီးတော့ဆီးရီးယားကိုမကြခဏလေကြောင်းကနေတိုက်ခိုက်နေတဲ့ဣသရေလ်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့လက်တလောတစုံတရာဘာမှမပြောပါဘူး။တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဣသရေလ်ဘက်ကထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့အီရန်ကအားပေးထောက်ခံတဲ့အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုတော့ပြောလို့ရှိပါတယ်။ဒီကနေ့တိုက်ခိုက်ခံရတဲ့အရက်မှာပဲပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတုန်းကလည်းလေကြောင်းတိုက်ခိုက်ခံရတာကြောင့်အီရန်နိုင်ငံကစစ်ဘက်ဆိုင်ရာကြွန့်ကျင်သူအများအပြားအသက်ဆုံးခဲ့ရပူပါတယ်ရှင်။
ရုရှားဘက်က drone 16စင်းအပါအဝင်မစ်ဆိုင်းဒုံးကျည်များစွာနဲ့ညပိုင်းမှာတိုက်ခိုက်ခဲ့တယ်လို့ Ukraine စစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့ပါတယ်။ Ukraine လေတပ်ရဲ့လေကြောင်းရန်ကာကွယ်တပ်ဖွဲ့တွေကတော့ drone 16စင်းနဲ့က13စင်းမစ်ဆိုင်းဒုံး6စင်းနဲ့ဒဇင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ Danny Patrick ရော့ဒေတာမှာအုတ်ချုပ်ရေးမှုကလည်းရုရှားဟာ drone တွေနဲ့ခရိုင်နှစ်ခုကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့သူရဲ့ Telegram မှာရေးသားထားပါတယ်။ထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ LS ကပြောပါတယ်။ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ Ukraine ကာကွယ်ရေးဝန်ကြီး Rustam Amiro တို့ကတော့အင်္ဂါနေ့တယ်လီဖုန်းနဲ့ပြောဆိုခဲ့ကြတဲ့အထက်မှာစစ်မြေပြင်အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့ Pentagon စစ်ဌာနချုပ်ကပြောထားပါတယ်။ Ukraine ကိုဆက်လက်ထောက်ပံ့ဖို့အပါအဝင်မဟာမိတ်တွေနဲ့မိတ်ဖက်တွေအဖွဲ့တွေရဲ့ခိုင်မာတဲ့ကဒီကဝစ်ကိုကာကွယ်ဝင်ကြီးအော့စတင်ကထပ်လောင်းပြောကြားခဲ့တယ်လို့လည်းပန်တဂွန်ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်
။အမေရိကန်နိုင်ငံခြားရေးဝင်ကြီးအန်ထိုနီဘလင်ကန်ဟာဘရာဇီးနိုင်ငံကိုရောက်ရှိနေပါတယ်။ဘရာဇီးသမ္မတလူးဝစ်အနာစီယိုလူလာ Dal Silva နဲ့ ဒီကနေ့ တွေ့ဆုံမှာ ဖြစ်ပါတယ် နောက် စက်မှု ENG နိုင်ငံ 20 G20 အဖွဲ့ဝင် နိုင်ငံသားရေး ဝင်ကြီးတွေနဲ့ လည်း သူ တွေ့ဆုံမှာ ဖြစ်ပါတယ် ဝင်ကြီး Blinken က Brazil နိုင်ငံက G20 အဖွဲ့ ဥက္ကဋ္ဌ တာဝန်ယူထားတာကို အားပေးကြောင်း အလေးထား ပြောဆိုမှာ ဖြစ်တယ်လို့ အလौဒမအခွင့်ရေး တန်ရှင်း စွမ်းရင် ထုတ်လုပ်မှု နှစ် နိုင်ငံ တန်တမန် ဆက်ဆံရေး နှစ် 200 ပြည့်တဲ့ အထိမ်းအမှတ် အပါအဝင် နှစ် နိုင်ငံ အရေး ကိစ္စတွေကို ဆွေးနွေးမယ်လို့ American နိုင်ငံသားရေး ဌာနက သတင်း ထုတ်ပြန်ထားပါတယ် G20 အစည်းအဝေးကို တက်ရောက်မယ် Russia နိုင်ငံသားရေး ဝင်ကြီး Sergey Lavrov နဲ့လည်း ရှာရှာပါပါ သူ မျက်နှာချင်းဆိုင် တွေ့ကောင်း တွေ့နိုင်ပါတယ် G20 အစည်းအဝေး ကျင်းပနေတဲ့ အချိန် တိကျတွေ့ ဆုံမှုတွေမှာတော့ လုံခြုံရေးနဲ့ တည်ငြိမ်မှုရရေး အကူအညီ တောင်းခံထားတဲ့ Haiti နိုင်ငံအတွက် နိုင်ငံစုံ လုံခြုံရေး အစီအစဉ်နဲ့ ပတ်သက်လို့လည်း ဆွေးနွေးမှာဖြစ်ပါတယ် EU ဥရောပ သမဂ္ဂနဲ့ Africa Union အပါအဝင် ကမ္ဘာထုတ်လုပ်မှုရဲ့ 85 ရာခိုင်နှုန်းနဲ့ ကုန်သွယ်မှုရဲ့ 85 ရာခိုင်နှုန်းကို ကိုစားပြုတဲ့ အဖွဲ့ဝင် 19 နိုင်ငံပါဝင်တဲ့ G20 အဖွဲ့အစည်းအဝေးမှာတော့ Israel နဲ့ Hamas တို့ရဲ့ Gaza ဒေသက စစ်ပွဲနဲ့ Russia ကျူးကျော်မှုကို ရင်ဆိုင်နေရတဲ့ Ukraine အရေးနဲ့ ပတ်သက်လို့တော့ ကြေညာချက် ထုတ်ပြန်မဲ့ အလားအလာ မရှိပါဘူးရှင်
VOA America တန် ညဘက် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ လိုင်းဒိုမီတာ 19 kHz 15953ည လိုင်းဒိုမီတာ 25 kHz 11803ည လိုင်းဒိုမီတာ 32 kHz 9335 တို့အပြင် စနေတနင်္ဂနွေမှာ လိုင်းလမ်းမီတာ 190 kHz 1505 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဟူးည VOA ထိတ်တန့်ရောက်သတင်းတွေကို ဆက်လက်ပြပြပေးနေပါတယ်ရှင် ထိုင်းနိုင်ငံနေကိုထွက်ပြေးခိုးလုံလာတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာထောက်ထားပြီးတော့ယာယီအလုပ်လုပ်ခွင့်ပြုဖို့ထိုင်းအစိုးရကိုထိုင်းတိုက်ခံပါတီဖြစ်တဲ့ဖဲပါတီလွှတ်တော်အမတ်ခနာဝီစုံပန်ကအကြံပြုပြောဆိုထားပါတယ်။နှစ်နိုင်ငံသဘောတူညီချက်အရထိုင်းနိုင်ငံကိုအလုပ်သမားတွေစေလွှတ်တာမြန်မာစစ်ကောင်စီကယာယီရဲဆိုင်ထားတဲ့အတွက်ကြောင့်ဒီလိုရဲဆိုင်တာဟာမြန်မာနိုင်ငံအခြေအန ာအရင်ကမြန်မာနိုင်ငံသားတွေနေစဉ်900-800ကြာထိုင်းနိုင်ငံမှာအလုပ်လုပ်ဖို့ရောက်လာခဲ့တာလို့လည်းသူကပြောဆိုထားပါတယ်စစ်ကောင်စီထုတ်ပြန်တဲ့အရွယ်ရောက်သူတွေစစ်မှုမထမ်းနေရအမိန့်ကြောင့်ထိုင်းနိုင်ငံထဲကိုမြန်မာနိုင်ငံသားတွေအများအပြားဝင်ရောက်ဖို့ကြိုးစားနေချိန်မှာပဲထိုင်းတိုက်ခိုက်အမတ်ရဲ့ပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ထိုင်းဝန်ကြီးချုပ်ဆက်သသာဗီစင်ကတော့ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသားတွေကိုအရေးယူမယ်လို့သတိပေးပြောဆိုထားပါတယ်လွှတ်တော်အမတ်ခနာဝီစုံပန်ကမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာတာမဟုတ်တဲ့အကြောင်းနဲ့စစ်ပွဲတွေကြားကအသက်လူပြေးလာရတဲ့သူတွေဖြစ်တဲ့အကြောင်းစစ်မှုမထမ်းမနေရဥပဒေကိုရှောင်ရှားဖို့ရောက်လာတာဖြစ်ပြီးတော့လူသားချင်းစာနာမှုအရထည့်သွင်းစဉ်းစားဖို့ကိုလည်းထိုင်းအစိုးရကိုတိုက်တွန်းနေပါတယ်ရှင်
ရခိုင်ပြည်နယ်မှာတိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနေတာကြောင့်နောက်ထပ်တင်းရှောင်လာကြမဲ့ရိုဟင်ညာတွေကိုလက်ခံပေးဖို့ဘင်္ဂလားဒေ့ရှ်ကိုဖိအားပေးမှုတွေပိုတိုးလာနေပေမဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့လက်မခံဘဲငြင်းဆန်နေပါတယ်စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်နယ်စပ်မှာရောက်နေတဲ့ယာနဲ့ကြီးတဲ့ရိုဟင်ညာတွေကိုဘင်္ဂလားဒေ့ရှ်ကလက်ခံဖို့တိုက်တွန်းနေကြတာဖြစ်ပါတယ်စီပရိပခါတွေကြားကနေထွက်ပြေးတိမ်းရှောင်လာကြတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်အရက်သားပြည်သူတွေကိုဘေးကင်းလုံခြုံရမှာခိုလုံခွင့်ပေးဖို့အရေးကြီးကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာပြောခွင့်ရမော့စတာဖာမိုဟာမက်ဆာဇတ်ဟူစိန်ကိုကိုးကားပြီးတော့နီကီအေရှားသတင်းမှာဖော်ပြပါတယ်သူတို့ကိုလက်ခံဖို့ညှင်းဆန်မယ်ဆိုပြီးတော့ဆိုရင်တော့ပို့ပြီးတော့မှအန္တရာယ်များနိုင်တယ်လို့လည်းသတိပေးထားပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတော့လောလောဆယ်မှာရိုဟင်ညာဒုက္ခတဲ့တသန်းကျော်ကိုတောင်လက်ခံထားရတာကြောင့်နောက်ထပ်လက်မခံနိုင်တော့ဘူးလို့ညှင်းဆန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့အစည်းအဝေးမှာတော့ UNHCR ကမြန်မာနယ်စပ်နေရာ16ခုမှာခေလုံခွင့်ရာရေးစောင့်ဆိုင်းနေတဲ့ရိုဟင်ညာ900လောက်ကိုစာနာမှုနဲ့လက်ခံမှုပြောဆိုခဲ့ပေမဲ့ညှင်းပယ်ခဲ့ကြောင်းလည်းသတင်းမှာဖော်ပြပါတယ်။မကြသေးခင်တုန်းကဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်ထွက်ပြေးသွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်300ကျော်ကိုမကြသေးခင်ကပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်ပို့ပေးခဲ့ပါတယ်ရှင်။
နှစ်နိုင်ငံကြားတင်းမာမှုတွေကိုလျှော့ချနိုင်မှုတွေမကြသေးခင်ကခင်မန်းကျွန်းအနီးထိုင်ဝမ်ကမ်းခြေဆောင်တပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ရတဲ့တရုတ်ငါးဖမ်းသမား2ဦးရေနှစ်တေဆုံးခဲ့တဲ့ဖြစ်စဉ်မှာစစ်တပ်ကဝင်ရောက်စွပ်ဖက်မှာမဟုတ်ဘူးလို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲပြောလိုက်ပါတယ်
也就是说这个事件目前是由海巡署在执行以司法
ဒီဖြစ်ရက်ကိုကမ်းခြေဆောင်တပ်ဖွဲ့ကကင်တွယ်ပြီးတော့တရားဥပဒေတိုင်းဆောင်ရွက်သွားမှာပါ။ပ ီရင်တင်းမာမှုတွေတိုးမြင့်လာတာကိုရှောင်ရှားဖို့နိုင်ငံတော်ကာကွယ်ရေးဝန်ကြီးဌာနကဓာတ်ရိုက်စွပ်ဖတ်မှာမဟုတ်ပါဘူး။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူဆန်နီဖန်ကပြောသွားတာပါ။ဖေဖော်ဝါရီလ14ရက်နေ့ကထိုင်ဝမ်ကကန့်သက်နယ်မြေဖြစ်တောင်းဆိုထားတဲ့ကင်မန်မြို့ကနေရေမိုင်းတမိုင်ခန့်အကွာမှာလူ၄ဦးတင်ဆောင်လာတဲ့လှေကိုကမ်းခြေဆောင်တပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့တာပါ။အင်္ဂါနေ့ကတော့တေဆုံးသူတွေရဲ့ဆွေမျိုးတွေကရိုးရာဇာပနာအခမ်းအနားကျင်းပဖို့အတွက်ကင်မန်မြို့ကိုရောက်ရှိလာကြသလိုအသက်ရှင်ကျန်ရသူ2ဦးကိုလည်းတရုတ်ပြည်မကြီးကိုပြန်ပို့ခဲ့ပါတယ်။ထိုင်ဝမ်ကမ်းခြေဆောင်တပ်ကတော့ငါးဖမ်းသမားတွေပိုင်နဲ့ကျူးလွန်နေလို့ဆွတ်ဆွဲထားပါတယ်။တန်ဃာတွေတေဆုံးခဲ့ရတဲ့အတွက်ထိုင်ဝမ်အာဏာရဒီမိုကရက်တစ်တိုးတက်ရေးပါတီကိုတရုတ်အစိုးရကအပြစ်တင်ခဲ့ပါသေးတယ်ရှင်။
တရုတ်နိုင်ငံမှာတချို့မှုနဲ့ဆိုင်းငံ့သေးတံပြစ်ဒဏ်ပေးခံထားရတဲ့တရုတ်လူမျိုးဩစတြေးလျနိုင်ငံသားစာရေးဆရာရဲ့မိသားစုကစီရင်ချက်အတွက်အယူခံဝင်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေတရုတ်နိုင်ငံတောင်ပိုင်းဂွမ်ဂျိုးမြို့ကိုလေယာဉ်နဲ့အသွာ2019ခုနှစ်ကလေးကစာရေးဆရာယန်ဟမ်ဂျွန်းကိုဖမ်းဆီးထားတာဖြစ်ပါတယ်။၃နှစ်နီးပါးကြာတကပိတ်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပြီးတော့ဒီလာဇန်းမိုက်မှာပဲဘေကျင်းမြို့တော်ကနေသူ့ကိုစိုင်းငတ်သေးတံစီရင်ချက်ချခဲ့တာဖြစ်ပါတယ်။၅နှစ်ကျော်ကြာလူမဆန်စွာဆက်ဆံခဲ့ရပြီးတဲ့နောက်လုံလောက်တဲ့ဆေးဝါးကုသမှုရဖို့လိုအပ်နေတဲ့အချိန်မှာပဲကြံ့ကြာမှုတွေဖြစ်နေတာကြောင့်အယူခံမဝင်ဖို့ယန်ကိုယ်တိုင်ဆုံးဖြတ်ခဲ့တာလို့သူ့ရဲ့မိသားစုနဲ့မိတ်ဆွေတွေကဒီကနေ့ပဲကြေညာချက်ထုတ်ပါတယ်။သူဟာဖမ်းဆီးခံထားရပြီးတဲ့နောက်မှာပြင်းထန်တဲ့ကြောက်ကဲ့ရောဂါခံစားနေရပါတယ်။မတရားချမှတ်ခဲ့တဲ့စီရင်ချက်ကိုအယူခံနဲ့ပြင်ဆင်နိုင်လိမ့်မယ်လို့ယွန်ကိုရိုင်ကယုံကြည်မှုမရှိဘူးဆိုတာကိုကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာဆိုင်းငံ့သေးတန်စီရင်ချက်ကြခံရတဲ့သူတွေကိုထောင်တွင်းမှာနှစ်နှစ်ကြာကောင်းကောင်းမွန်မွန်နေထိုင်နေဆိုရင်ထောင်နဲ့တသက်တကျုံအဖြစ်နဲ့ရှော့ပေါ်ပေးလို့ရှိပါတယ်ရှင်။ပေါ်တော်ဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့သခိုင်းတိုင်းဒဇယ်မြို့ကဒူးမရွာကရဲစခန်းကိုပူးပေါင်းတော်လှန်ရေးတပ်ဖွဲ့တွေကဒီကနေ့မနက်အစောပိုင်းကသိမ်းပိုက်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကကဒူးမနယ်မြေရဲစခန်းကိုဖေဖော်ဝါရီလ22ရက်နေ့ဒီကနေ့မနက်အစောပိုင်းမှာတော့တော်လှန်ရေးပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကဒူးမကျေးရွာနယ်အနီးတစ်ဝိုက်ကစစ်ကောင်စီတပ်ကနေလေကြောင်းကနေအကြိမ်ပေါင်းများစွာပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေသေဆုံးတာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်6ဦးလည်းကြာဆုံးခဲ့တယ်လို့ပြောပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်။
ဒဇယ်မြို့နယ်တဲကကဒူးမနယ်မြေရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကဒီကနေ့ဖေဖော်ဝါရီလ22ရက်မနက်3နာရီဝန်းကျင်မှာစတင်တိုက်ခိုက်ခဲ့ကြပြီးမနက်6နာရီဝန်းကျင်လောက်မှာအပြည့်သက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။တိုက်ပွဲပစ်ပြီးမကြာမီမနက်4နာရီဝန်းကျင်လောက်ကစပြီးစစ်ကောင်စီကတိုက်လေယာဉ်တွေနဲ့ကဒူးမကျေးရွာနယ်အနီးတစ်ဝိုက်ကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့ဒေသခံတအူးက VOA ကိုပြောပါတယ
်။အဝ3နာရီကနေစဖြစ်တာအဝတ်ဒဇယ်မြို့နယ်ကဒူးမပေါ့ဆံပြားကြေးရွာပေါ့ဗျာကဒူးမအသိမ်းလိုက်နိုင်ပါလေဗျာဟုတ်ကဒူးမဆံတော်မျိုးရှုပ်ပြလိုက်အကျဉ်းကြီးတော်တော်ကိုများတယ်မနေ့မိုးလင်းနေစီမနေ့၃နာရီကနေဖြစ်တာဟိုမှာမိုးလင်းနေစီပဲမိုးလင်းနေစီကကြူကြကြူကြထီကိုလိုက်ပြနေတာလေငင်းလေးကအဝါလူတို့ရောက်သူတို့လာပြီးတော့ကျဲတဲ့ချိန်ကတော့အဝါလုတ်ပါပြီဒီဝန်လာတော့ရှိပြီအဲ့ဒီကနေတက်တက်ကျဲနေတာပဲနှစ်စင်းနဲ့ပဲတပီပီတစင်း
ကဒူးမနယ်မြေရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့ဝင်တွေမတိုက်ခိုက်ခင်တပတ်လောက်အလိုကလေးကကျေးရွာအတွင်းဒေသခံတွေတိမ်းရှောင်ကြဖို့တိုက်တွန်းထားခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။ဒါပေမဲ့တိုက်ပွဲဖြစ်ချိန်မှာရွာအတွင်းမှာဒေသခံတချို့ရှိနေသေးပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံဘလောက်ထိခိုက်ဒဏ်ရာရခဲ့တယ်လဲဆိုတာတော့အတိအကျမသိရသေးဘူးလို့ပြောပါတယ်။စစ်ကောင်စီကကဒူးမကျေးရွာကိုအဓိကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတော့အဲ့ဒီကျေးရွာနဲ့အနီးဝန်းကျင်ကကာကွယ်ရေးတပ်ဖွဲ့တွေရှိနေနိုင်တယ်လို့ယူဆတဲ့ရွာတွေကိုပါလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ကဒူးမနယ်မြေရဲစခန်းမှာအင်အား90ဝန်းကျင်ရှိပြီးဒီကနေ့တိုက်ပွဲမှာစစ်ကောင်စီဘက်က30ဝန်းကျင်တိုက်ဆုံးခဲ့တယ်လို့ဆိုပါတယ်။ကျန်တဲ့စစ်ကောင်စီတပ်သားတွေကလက်နက်တွေကိုသိမ်းဆည်းပြီးစုခွာသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလည်း6ဦးကြာဆုံးပြီး10ဦးဝန်းကျင်ထိခိုက်ခဲ့တယ်လို့ဒေသခံကပြောပါတယ
်။အဲဒီဘက်ကတော့ဟိုနောက်တော့30ကျော်ကြာတယ်။ဟုတ်ကျွန်တော်တို့ဘက်ကထိခိုက်ရှိရတယ်။အထိခိုက်ရှိတယ်ဆိုတာမင်းများကတော့ထိခိုက်က February
14 ရက်နဲ့15ရက်နေ့တွေကလည်းကဒူးမကျေးရွာအနီးတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ကဒူးမကျေးရွာအပောင်းဝင်အနီးဝန်းကျင်ကျေးရွာတော်များများကဒေသခံတွေလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာကိုတိမ်းရှောင်ထွက်ပြေးနေကြရပါတယ်။ဒဇယ်နဲ့ရေဦးကြားကျေးရွာတွေနဲ့ဒဇယ်မြို့တောင်ဘက်ကကျေးရွာတွေကိုစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့ February 16ရက်နေ့ကတည်းကစတင်ထိုးစစ်ဆင်လာတာကြောင့်ဒေသခံ 9,000 ဝန်းကျင်လောက်စစ်ဘေးရှောင်နေကြရပါတယ်ရှင်။
ဒါကတော့ဒဇယ်မြို့ဂရုမရွာကရဲစခန်းကိုတော်လှန်ရေးအဖွဲ့တွေဒီကနေ့မနေ့အစောပိုင်းကသိမ်းပိုက်လိုက်တဲ့သတင်းကိုမဲ့ရင်ချင်းတိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမှာတိုက်ပွဲပြင်းထန်လို့ဒေသခံတွေဘေးကင်းရာကိုတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ပအိုးအမျိုးသားလွတ်မြောက်ရေးတပ် PLL အကြားနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးတော့ကျေးရွာတချို့ကလက်နက်ကြီးကြီးကြမှာကိုစိုးရိမ်ပြီးတော့တိမ်းရှောင်တာတွေရှိနေပါတယ်။တိုက်ပွဲကြောင့်ဟိုပုံးနဲ့မိုင်းပွန်အကြားမှာကားလမ်းကိုအချိန်မိုင်းပိတ်ခဲ့တာကြောင့်ကားအဆင့်200လောက်ပိတ်မိခဲ့တယ်လို့စီဆိုင်မြို့နယ်ဘက်မှလည်းလက်နက်ကြီးပစ်ခတ်တာတွေရှိနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကစီရေးနောက်ဆုံးရအခြေအနေတွေသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ပြောပြပေးပါမယ်
။ရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်အတွင်းဖြစ်ပွားတဲ့စီရေးပဋိပက္ခတွေတလနီးပါးကြာမြင့်လာချိန်မှာတိုက်ပွဲတွေဟာဟိုပုံးမြို့နယ်ဘက်အထိကျယ်ပြန့်လာနေပါတယ်။လတ်တလောဟော်ပုံးမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကိုဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
။ဆာဆန်းကူရဲ့အပေါ်ပုံးအဲပါပုံးအဲမှာမနေ့ကလေးဖြစ်တယ်ဒီမနေ့လည်းထပ်ဖြစ်တယ်။ဒီနေ့ကကျတော့ဇော်ပိုင်းတော့ကမိုင်းတော်ရဲ့အမြောက်ဘက်ခင်းမင်းရွာရဲ့ဝက်ဆလောင်းရဲ့ဟိုပါတော့အဲ့မှာပြောရှိတယ်အဲ့ဒီအနံဘောခန်းနံဘောခန်းခင်းမင်းရဲ့တောင်ဘက်နားမှာအဲ့ဒီပြောမှာတော့တိုက်ပွဲတော့မဖြစ်ဘူးအဲ့ဒီဟိုဆက်သားကတော့လည်းနဲ့ကြီးနေတဲ့သူ့နေတချို့ဒီလက္ခဏာတွေကတော့ကြောင်းလာရွှေ့လာတော့ရှိနေတယ်အခုတော့ကျွန်တော်ကြားလာတော့20ရက်နေ့ကလေးကကျွန်တော်တို့ဒီမိုင်းပေါ်တားအချိန်ပိတ်တယ်ဒီနေ့လည်းအချိန်ထပ်ပိတ်ပြီ
ဒီကနေ့တိုက်ပွဲဖြစ်ပွားတာကြောင့်စစ်ကောင်စီနဲ့ PNA ပြည်သူစစ်ကဟိုပုံးနဲ့မိုင်းပုံအကြားမှာမော်တော်ယာဉ်အသွားအလာတွေကိုပိတ်ခဲ့ပါတယ်တောင်ကြီးလွိုင်လင်းမော်တော်ယာဉ်လိုင်းကတာဝန်ရှိသူတူကတော့နေကင်းတနာရီလောက်ကစပိတ်ခဲ့ကြောင်းပြောပါတယ
်ဟုတ်တယ်ဗျပိတ်ပိတ်တယ်ဗျဟုတ်ဒီကနေ့တနာရီလောက်ကစပိတ်တယ်ဗျတယ်ကျေတယ်လေလေဆက်ရတာဗျဟိုပုံးနဲ့အဲမိုင်းပွင့်ကြလို့ပြောတယ်ဗျမိုင်းပွင့်တကားပိတ်တယ်ဒီကအဲဟိုဘုရားစာကြီးပိတ်တယ်ဗ
ျလမ်းပိတ်လိုက်တာကြောင့်တောင်ကြီးကျိုင်းတုံပြည်တော်စုကားလမ်းမှာသွားလာနေတဲ့မော်တော်ယာဉ်အစီး200လောက်ပိတ်မိနေခဲ့ကြောင်းနဲ့ညနေ3နာရီခွဲလောက်မှာတော့မိုင်းပွင့်မြို့နယ်တဲကိုစဝင်ခွင့်ပြုခဲ့ကြောင်းလမ်းခီးမှာပိတ်မိနေသူတဦးကပြောပါတယ
်တောင်ကြီးနေလိုက်မိုင်းပွင့်မြို့ဝင်တော့တနားရက်တည်းကပိတ်မိနေတာဗျအဲ့ဒါတိုက်ပွဲပေါ့နော်တိုက်ပွဲတော့လက်နဲ့ကြည့်ရဲနောက်ထူတာကိုတောင်ထုတ်လိုက်ဒီတောင်ထုတ်လိုက်တောင်ပေါ်ပဲထုတ်ကြတာဒါနဲ့ကနအငယ်တော့မကြားရဘူးတို့ဒီကြားရနေတဲ့နေရာမှာလာကြည့်လိုက်ရင်လမ်းမြည်တယ်အဲ့မှာပုံးပြီးလို့ကြားတဲ့နေရာဆိုရင်အမှဟိုမိတွေလောက်သွားတယ်မြို့ထဲနေလက်နဲ့ကြီးနဲ့လမ်းထုတာခင်ဗျကြီးရတဲ့ပုံကအော်ဟိုကတစ်ဖက်ပဲထုတ်နေရလေကျင်းဆက်ကတော့မနေ့ကဖြစ်တဲ့ပဲကျင်းဆက်ခင်ဗျဒီလမ်းပေါ်မှာတော့ပြိမိနေတဲ့ဒီဓမ္မတွေအသိနေရကျော်တော့ရှိတယ်ခင်ဗျအခုတော့ကြားရပြန်ဖြစ်နေပြီဟိုမိုက်ကိုမြို့ထဲပြန်ဝင်နေတာ
ကားလမ်းကိုတောင်ကြီးဘက်ကလာရင်ဟိုပုံးရေထွက်တဲ့နေရာမှာလဲပိတ်ခဲ့ကြောင်းနဲ့ကျိုင်းတုံဘက်ကလာရင်လွိုင်းလင်မှာလဲပိတ်ခဲ့ကြောင်းပြောပါတယ်ပုံမျိုးသားလူမျိုးရေးတပ် PNL ကတော့အင်္ဂါနေ့ကသူတို့စစ်ကြောင်းကိုစစ်ကောင်စီနဲ့အပေါင်းပါတပ်တွေကဟိုပုံးမြို့နယ်အတွင်းမှာတိုက်ခိုက်တာကြောင့်မနေ့17နှစ်ကနေညနေ9နာရီထိတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့တိုက်ပွဲပြီးရှင်းလင်းစဉ်မှာစစ်ကောင်စီနဲ့ပြည်သူစစ်အလောင်း9လောင်းနဲ့လက်နက်လေးလက်သိမ်းဆည်းရမိခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်စစ်ကောင်စီနဲ့ PNA ပြည်သူ့စစ်တပ်ဖွဲ့တွေနဲ့ PNL အကြမ်းမှပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကဟိုပုံးမြို့နယ်စံဖူးရွာမှာတိုက်ပွဲစတင်ဖြစ်ခဲ့တာပါအဲ့ဒီနောက် PNL နဲ့မဟာမိတ်အဖွဲ့တွေကစီဆိုင်မြို့ကိုသိမ်းယူခဲ့တဲ့နောက်တိုက်ပွဲတွေနေ့စဉ်ဆိုးဆိုးလို့ဖြစ်ပွားနေခဲ့ပြီးအခုဆိုရင်တိုက်ပွဲတွေဟာဟိုပုံးနဲ့မိုင်းပွန်ဘက်တွေအထိဖြစ်ပွားလာနေတာဖြစ်ပါတယ်ဒီကနေ့မှလည်းစီဆိုင်မြို့နဲ့လွယ်ပုတ်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေသေးဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒီလ16ရက်နေ့ကစီဆိုင်မြို့ကိုပစ္စည်းပြန်တယ်ယူတဲ့ရင်တန်းကိုစစ်ကောင်စီကလက်နက်ကြီးဒရုန်းနဲ့ပစ်ခတ်တာကြောင့်အရသား9ယောက်သေဆုံးခဲ့ကြောင်းဖော်ပြတဲ့ခေတ်သစ်မီဒီယာရဲ့သတင်းကိုတော့သတင်းမှားဖြစ်ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျ။
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမှာတိုက်ပွဲပြင်းထန်နေလို့ဒေသခံတွေဘေးကင်းရာကိုတင်းရှောင်နေရတဲ့အခြေအနေကိုစုံဝင်လိုက်ပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့နယ်စပ်ကုံသွဲရေးတွေပြန်ပြီးစတင်နိုင်မှုအရေးယူနန်ပြည်နယ်အစိုးရနဲ့စစ်ကောင်စီခေါင်းဆောင်ဆွေးနွေးတဲ့သတင်းကိုတင်ပြပေးကြပါမယ်စစ်ပွဲတွေကြောင့်ရပ်တန့်သွားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်၁၀၅မိုင်ကုံသွဲရေးအပအဝင်မြန်မာနဲ့တရုတ်နှစ်နိုင်ငံကုန်စည်စည်းစိမ်မှုတွေပြန်ပြီးစတင်နိုင်ရေးတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရအဖွဲ့နဲ့မြန်မာစစ်ကောင်စီတို့မနေ့အင်္ဂါနေ့တုန်းကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းနယ်စပ်မှာနယ်မြေစိုးမိုးထားတဲ့တိုင်းရင်းသားတွေနဲ့စစ်ကောင်စီတို့ကြားညှိနှိုင်းနိုင်နိုင်နဲ့ကုန်သွယ်ရေးပြန်ဆဖို့ဆိုတာကတော့လက်တလုံးမှာမဖြစ်နိုင်သေးဘူးလို့နယ်စပ်ကလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါမယ်။
မြန်မာနဲ့နယ်စပ်လုံခြုံရေးပူးပေါင်းဖို့အပါအဝင်ကုန်သွယ်ရေးပြန်ဆနိုင်ဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာဝမ်ယူပုံနဲ့တန်တမန်အဖွဲ့ဟာဖေဖော်ဝါရီ20ရက်နေ့ကမြန်မာစစ်ကောင်ဆောင်နဲ့တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံတာမှာယူနန်ပြည်နယ်ဘက်ကနည်းပညာအကူအညီတွေလမ်းတည်ဆောက်ရေးတွေလျှက်စစ်ထုတ်လုပ်ရေးလေယာစိုက်ပျိုးရေးစတဲ့ကဏ္ဍစုံကိုလည်းတရုတ်ဘက်ကဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာပါအဓိကကတော့နယ်စပ်တည်ငြိမ်ပြီးကုန်သွယ်ရေးအမြန်ဆုံးပြန်ဆဖို့တရုတ်ဘက်ကမျှော်လင့်ထားပေမဲ့မြန်မာဘက်ကလုံပေးနိုင်တဲ့အခြေအနေမှာမရှိသေးဘူးလို့မူဆယ်မြို့ကုန်သွယ်တွေကပြောပါရယ်အထူးသဖြင့်နယ်မြေစိုးမိုးထားတဲ့တိုင်းရင်းသားနဲ့ကုန်သွယ်ရေးကရတဲ့အကျိုးအမြတ်ကိုဘယ်လိုညှိနှိုင်းပြီးလုပ်ကြမယ်ဆိုတာမသိရတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကကုန်သွယ်တူက VOA ကိုအခုလိုပြောပါရယ်ဟိုမ
ူဆယ်ရနေပြီးတော့လို့ဆက်နေတယ်ဆိုရင်ပုဂံအဖွဲ့ရှိတယ်ပလောင်ရှိတယ်အေးရှိတယ်တချီရှိတယ်ဟိုတမတော်ရှိတယ်လန်စီကပြန်လာရတော့မှဟိုအရင်လိုတော့ပြန်ဖြစ်ဖို့တော့မဖြစ်နိုင်ဘူးပေါ့နော်စစ်ဆေးမှုတွေနောက်ပြီးဟိုမလုံတင်ငါမှုတွေအများကြီးဆက်လာနိုင်ကြလို့ပါဒါပေမဲ့ဒီနယ်ပြည်နယ်အောက်ဆိုရင်တော့လည်းစစ်ဆေးမှုနိုင်နေတယ်ဆိုတော့အဲ့ဒီဆက်လာဖြစ်ပေါ့နော်အဓိကအနေနဲ့ဆရာငါမညာစူပေါင်းဖက်အင်းဖြစ်သွားတယ်ဟောဟောကတောင်းကြတယ်ဘယ်လိုလဲဒါရီကဟိုမဖြစ်နိုင်ဘူးဆိုတာမရှိနေတယ်နဲ့ဖြစ်နိုင်ဖို့လည်းတိတ်တော့မလိုဘူးဆက်လာတယ်ပေါ့နော
်တရုတ်နယ်ဇက်ကမန်စီမြို့ကိုကချင် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတနင်္လာနေ့ကတင်ပိုက်လိုက်ပါတယ်အလားတူပဲရှမ်းပြည်နယ်မြောက်ပိုင်းကပန်ဆိုင်မူဆယ်၁၅မိုင်ကျင်းစန်းကျော့စတဲ့ကုံသွယ်ရေးအချက်ကျကြတဲ့နေရာတွေကိုလည်းညီနောင်မာမိတ်အဖွဲ့တွေကတင်ပိုက်ထားတာပါဒီကျင်းစန်းကျော့နယ်စပ်ကိတ်ကကာကြီးဝင်းနယ်ကို2023ခုနှစ်နိုဝင်ဘာလ23ရက်ကလက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့ပြီးကုန်ကားအများအပြားမီးလောင်ခဲ့ပါတယ်ကုန်ကားယာနဲ့ချီပြီးအဲ့ဒီဝင်းနယ်မှာပိတ်မိနေခဲ့တာပါဒီပိတ်မိနေတဲ့ကားတွေကိုကိုကန့်တပ်ဖွဲ့ကဒီရက်ပိုင်းထဲမှာပြန်ပြီးထုတ်ပေးနေပါတယ်။နေဆက်ကုံသွယ်ရေးကိုမြန်မြန်ပြန်ဆကျင်တဲ့အကြောင်းတရုတ်ဘက်ကပြောနေပေမဲ့စစ်ကောင်စီကတော့ဒီလိုအခြေအနေမှာပြန်ဖွင့်ကျင်ပုံမရသေးတဲ့အကြောင်းကုံစီပို့ဆောင်ရေးလုပ်ငန်းရှင်တချို့ကခံမှန်းပြောဆိုကြပါတယ်။ဒါနဲ့ပတ်သက်လို့ကုံစီပို့ဆောင်ရေးလုပ်ငန်းရှင်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီနေ့မနေ့မန္တလေးမှာရောက်တော့အဲ့မန္တလေးကကားဆရာတွေကတော့ဟိုဘက်မှာကားတွေအများကြီးကျန်နေသေးတယ်ဆိုတာတွေကိုပြောတယ်ကျွန်တော်ကတော့မသိပါဘူးညဖွင့်လိုက်မယ်ဖွင့်လိုက်မယ်လို့ပြောတာတွေကကြားခဲ့တယ်ကျွန်တော်ကြားသိရဟာကတော့တရုတ်ဘက်ကဖွင့်နေတယ်ဆိုတော့ဗမာဘက်ကမဖွင့်နေတဲ့သဘောမျိုးတွေဆိုရှင်းတာဗ
ျအခုလက်ရှိမှာတော့မြန်မာကနေတရုတ်ကိုသွားတဲ့မဆိုးတလောက်ကုန်စည်တွေကကချင်ပြည်နယ်ဗမော်လွယ်ကျယ်လမ်းကိုအားထားပြီးသွားနေရပါတယ်မိုင်းလာနယ်စပ်ကိတ်ကနေလည်းတရုတ်ကိုသွားကြတယ်ဆိုပေမဲ့ကုန်ကြစရိတ်များတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးပြန်ပြီးတော့ဆဖို့စစ်ကောင်စီနဲ့ပြည်내အစိုးရတို့ဆွေးနွေးနေတဲ့သတင်းကိုငြိမ်းချမ်းပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့စစ်မှုမထမ်းမနေရဥပဒေအပေါ်မှာပြည်ပရောက်လူငယ်တွေရဲ့သဘောထားကိုတင်ပြပေးခြင်းပါတယ်။စစ်ကောင်စီကနေအတည်ပြုလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာလူငယ်တွေရဲ့အနာဂတ်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်ရှိနိုင်မလဲလို့ပြည်ပရောက်လူငယ်တွေကမေးခွန်းထုတ်လိုက်ပါတယ်။စစ်မှုထမ်းရမယ့်အချိန်မှာလူသားဒိုင်းဖြစ်နေအတုံးချခံရမှာလားပြပအလောက်ကိုင်းနေဆွတ်ပြီးတော့စစ်မှုထမ်းရမယ့်သူတွေအနေနဲ့လုံတက်အလိုက်ခန်းစား권နစ်နာမှုတွေအပြင်မူရင်းအလောက်ကိုလည်းပြန်ရဖို့မဖြစ်နိုင်တော့တဲ့အခြေအနေတွေကိုလည်းသူတို့ကထောက်ပြပါတယ်စစ်မှုထမ်းဥပဒေနဲ့ပတ်သက်လို့ပြပနိုင်ငံတွေကရောက်နေတဲ့လူငယ်တွေရဲ့သဘောထားကိုအောင်ကထိုင်းနိုင်ငံဘန်ကောက်မြို့ကနေစူးစီးတင်ပြပေးထားပါတယ
်စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လူမှုအုံကြွမှုတွေကိုအင်အားသုံးဖိနှိပ်ပြုတ်ခွဲလာပါတယ်အဲဒီနောက်လက်နက်ကင်ခုခံတော်လန်ရေးတွေမြန်မာနိုင်ငံအနှံ့ပေါ်ပေါက်လာပြီးတစ်တုံညနှစ်ခုဆစ်စင်ရေးကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာရာနဲ့ချီတဲ့ဆစ်ခန်းတွေကိုစစ်ကောင်စီကလက်လွတ်ဆုံးရှုံးလာရတာပါ အဲ့လိုအနေထားအောက်မှာပဲနာဖလိုလူတီများတဲ့နိုင်ငံတော်အေဂျင့်တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီလက်ထက်ခပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအာဏာသိမ်းသုံးနှစ်ပြည့်ကိုရဲ့အကြာဖေဖော်ဝါရီ10ရက်နေ့မှာအတည်ပြုလိုက်ပါတယ်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ရင်ဆိုင်တိုက်ခိုက်နေရချိန်မှာစစ်ကောင်စီတပ်တွေအားစစ်လက်နက်အများအပြားဆုံးရှုံးတပ်ဖွဲ့ဝင်အများအပြားသေဆုံးတဲ့အပြင်တရင်လိုက်လက်နက်ချသူတွေအသက်မသေးအောင်ဗိုလ်မှူးချုပ်အစင်ကအစလူမျိုးစုလက်နက်ကင်အဖွဲ့တွေနဲ့သဘောတူညီမှုရယူခဲ့တဲ့အနေအထားအောက်မှာအတွေ့အကြုံရှိတဲ့တာမန်ရဲသားတွေကိုစစ်မှုထမ်းဖို့ဆောင်ရွက်လာတာပေါ့လူငယ်တွေကတန်တရားရှိနေကြတာပါပြပရောက်နေတဲ့မြန်မာလူငယ်တူကတော့ပြည်သူစစ်မှုထမ်းဥပဒေအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်ဆ
ိုတော့တိုင်းရင်းသားတွေနဲ့တိုက်ခိုက်နေတဲ့ပြစ်ခတ်တွေရှိနေတဲ့အခါမှာသူတို့ကိုယ်တိုင်တော့မတိုက်ပဲနဲ့မှလက်နှက်ချပြီးတော့မှတခြားညာကိုတိန်ရှောင်းတယ်ဆိုတော့တစ်ခါကျရင်လည်းဒီလက်နှက်ချပြီးတော့မှပြန်ဆုပ်ပြေးတဲ့အချိန်တွေရှိတယ်ဆိုတော့အဲ့မျိုးဆုပ်ပြေးနေတဲ့အချိန်ကြီးမှာကျွန်တော်တို့ဘာမှမသိတဲ့လူငယ်တွေဆိုတော့ပြည်တွင်းမှာရှိတဲ့ဘာမှမသိတဲ့လူငယ်တွေအနေနဲ့ပေါ့ဆိုတော့လက်နှက်ကြီးကင်ပြီးတော့မှရုတ်တက်ကြီးသွားတိုက်ရမှာလားဆိုတော့သွားတိုက်ရောဆိုတော့ကျွန်တော်တို့ကဘလို့အနေနဲ့တုံးချင်တာလဲအရက်သားတွေကိုပဲရှေ့ကနေလူသားတစ်တိုင်းအနေနဲ့အသုံးပြုချင်တာလားစစ်တပ်ကဆိုတော့အဲ့ဒါကလည်းစဉ်းစားစရာတစ်ခုပါပဲဆိုတော့ကျွန်တော်အနေနဲ့ဒီရုတ်တရက်ကြီးစစ်မှုထမ်းရမယ်ဆိုရင်တော့ကျွန်တော်ကအခုနိုင်ငံသားမှရောက်ပြီးတော့မှပညာသင်ရင်တော့ညာလည်းပဲအကယ်၍ကျွန်တော်ပြန်သွားမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ရောစစ်မှုထမ်းရမလားဆိုတော့ဒီလိုမေးခွန်းတွေနဲ့ဆိုတော့ဒီအခုထွက်လာတဲ့တည်င်းကမေးခွန်းပေါင်းများစွာနဲ့ပေါ့နော်
စစ်ကောင်စီတရင်ထုတ်ပြန်ရေးကောင်စားဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြည်သူစစ်မှုထမ်းဥပဒေကိုဧပြီလကုန်ပိုင်းကနေစတဲ့ကောင်တဲ့ပေါ်မှာဖြစ်ပြီးအမတ်စင်1မှာလူဦးရေ9000တက်မှတ်ခေါ်ဆောင်သွားမှာဖြစ်တယ်လို့အမျိုးသမီးစစ်မှုထမ်းတွေကိုစင့်ခေါ်မယ်လို့ပြောဆိုခဲ့ပေမဲ့ဖေဖော်ဝါရီ20ရက်နေ့မှာတော့အမျိုးသမီးစစ်မှုထမ်းတွေကိုလက်တလောစင့်ခေါ်တော့မှာမဟုတ်ဘူးဆိုပြီးတော့ပြန်လည်ပြောဆိုသွားတယ်ဒီပြည်သူစစ်မှုထမ်းဥပဒေဟာအရင်တုန်းကအရက်သားတွေကိုစစ်ပွဲအတွင်းအတင်းအဓမ္မခေါ်ဆောင်ခိုင်းစေတာမျိုးတရားဝင်ဖြစ်အောင်လုပ်တာမျိုးဖြစ်တယ်လို့ပြပရောက်လူငယ်တူကအခုလိုမှတ်ချက်ပြုတ်ရတယ
်။မြန်မာပြည်မှာအခုဘောနော်မဖြစ်မနေစစ်မှုထမ်းရမယ်ဆိုတာဘောနော်အဲ့ဟာကိုကြားရတဲ့အချိန်မှာဆိုကျွန်မစိတ်ထဲမှာဆိုရင်အရန်လန့်တော့ဘောနော်ဒီမြန်မာပြည်မှာကြံနေခဲ့တဲ့လူငယ်တွေအတွက်ကိုလည်းအရန်စိတ်မကောင်းဖြစ်တယ်။ပြီးတော့ဘာကိုတတိယမိသွားလဲဆိုတော့အရင်တစ်ခေတ်တစ်ခါတော့ကိုယ့်ရဲ့အဖေတွေအဖိုးရုတ်ခေတ်ကပေါ်တာဆွဲတဲ့ဟာနဲ့ပြန်ပြီးတော့မြောင်မိတယ်ပေါ့နော်အဲ့အခေတ်ခါတော့ကျတော့တရားမဝင်ပေါ်တာဆွဲတာဒါပေမဲ့အခုကျတော့တရားဝင်ပေါ်တာဆွဲတယ်လို့မျိုးပေါ့အဲ့လိုခံစားရတယ
်ဥပဒေမှာတာမန်အယတမျိုးသား18နှစ်ကနေ35နှစ်နဲ့ကျွမ်းကျင်ပညာရှင်တွေဆိုရင်18နှစ်ကနေ45နှစ်အထိစစ်မှုထမ်းဖို့အကျုံးဝင်ပါတယ်စစ်ကောင်စီဘက်ကတော့ဒီဥပဒေဟာဒေါတာဝန်အရေး၃ပါးကိုစောင့်ထိန်ကာကွယ်ဖို့အတွက်ဖြစ်ပြီးစစ်မှုထမ်းကာလကို2နှစ်သတ်မှတ်ထားပါတယ်အရေးပေါ်အခြေအနေမျိုးဆိုရင်9နှစ်အထိတက်တန်းတိုးနိုင်ပြီးစစ်မှုထမ်းဖို့ညှင်းဆိုရင်ထောင်တန်း9နှစ်အထိချမှတ်နိုင်ကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းဖို့အကျုံးဝင်သူအမျိုးသားဥယေ 6.3 သန်းလောက်ရှိတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်အမှန်တကယ်စစ်တပ်ထဲမှာစစ်မှုထမ်းဖို့ကြုံလာမယ်ဆိုရင်တော့
တကယ်အဲ့ဒီအခြေအနေနဲ့ကျွန်မကြုံတွေ့ရခဲ့မယ်ဆိုရင်ဆိုသူတို့ရဲ့စစ်သားတွေကိုကျွန်မဝင်ဖြစ်မှာလုံးဝမဟုတ်ဘူးနော် 100% ကျွန်မဝင်မှာမဟုတ်ဘူးကျွန်မတို့မှာအခုက PDF တွေရှိတယ်အခြားအဖွဲ့အစည်းတွေအများကြီးရှိတယ်သူတို့ပြန်ပြီးတော့ခုခံတော်လည်းနေတဲ့အဖွဲ့အစည်းတွေရှိပါတော့။အဲ့အဖွဲ့အစည်းတခုခုထဲကိုပဲကျွန်မဝင်ဖြစ်မယ်လို့ပြောချင်လို့
စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာထောင်ထဲချီတဲ့လူငယ်အများပြားဟာပြည်သူကာကွယ်ရေးတရင်တပ်ဖွဲ့တွေစီဆက်သွယ်စုံစမ်းလာတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒါ့အပြင်ဥပဒေရဲ့အခန်းလေးခန်းစားခွင့်မှာပြည်သူစစ်မှုထမ်းကာလပြီးဆုံးတဲ့အခါအလုံသမားတယောက်ဟာမူလထမ်းဆောင်ခဲ့တဲ့အလုတ်ကင်ဒါမှမဟုတ်အလားတူအလုတ်ကင်တွေကိုအလုတ်ရှင်ကပြန်လည်ပြီးတော့ခန့်အပ်ပေးရမယ်ဆိုပြီးတော့ဖော်ပြထားပါတယ်ဒါဟာပြည်တွင်းအလုတ်သမားတွေအနေနဲ့အဆင်ပြေစေနိုင်ပေမဲ့နိုင်ငံရဲ့ချားမှာအလုတ်လုတ်ကင်နေသူတွေအတွက်တော့အခက်အခဲတွေရှိနိုင်ပါတယ်ဒီအခက်အခဲနဲ့ပတ်သက်လို့ပြည်ပမှာအလုတ်လုတ်ကင်သူမြန်မာလူငယ်တဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာရှိတဲ့အလုတ်ကင်တွေစုံပြီးတော့သွားအောင်ဆိုတဲ့အခါကျတော့လုပ်ငန်းရှင်တွေကလည်းဒီလုပ်သားတွေကိုကျွန်တော်တို့မြန်မာနိုင်ငံသားတွေကိုလည်လံသွားတဲ့နေရာမှာသူတို့လည်းလကားထားမှာမဟုတ်ဘူးဆိုတဲ့အခါကျတော့သူတို့ဟိုအဆင်ပြေမဲ့သူတခြားလူသားတွေသူတို့ပေါ်သွင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားကိုလာပြီးတော့အလုပ်လာလုပ်တဲ့သူတွေအဖို့ဒီနေရာတွေအလုပ်တွေမရဖြစ်တော့မယ်အလုပ်အဆင်မပြေဘူးပေါ့ဗျာဒီထဲမှာရှိတဲ့သူကတော့ဟိုဆိုင်းငံ့ပြီးတော့နားလည်မှုနဲ့ပြန်ပြီးတော့ဟိုလုပ်ကောင်းလုပ်လို့ရနိုင်ပြီမဲ့ကျွန်တော်ပြည်ပမှာနေတဲ့သူတွေဟိုကပြန်ပြီးတော့စစ်မှုထမ်းပြီးတော့ပြန်လာပြီးတော့ဒီမှာပြည်ပကိုနှုတ်လုပ်နေတဲ့နေမြဲအလုပ်မှာပြန်လုပ်ဖို့ဆိုတာကတော့ညာနှုံးပြည့်မတိကြဘူးများတယ်
ပြည်သူ့စစ်မှုထမ်းဥပဒေနဲ့အရန်တပ်ဖွဲ့ဝင်ဥပဒေတွေကိုပြဋ္ဌာန်းလိုက်ချိန်မှာပြပထွက်ခွာဖို့ကြိုးစားလာကြတဲ့လူငယ်တွေလည်းတော်တော်များများရှိနေပြီးတော့နိုင်ငံကူးလက်မှတ်ထုတ်ပေးရုံးတွေနိုင်ငံခြားတန်ရုံးတွေမှာလူများအပြားတိုးဝေးတန်းစီခဲ့ကြပါတယ်မန္တလေးမြို့ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးမှာဆိုရင်လည်းလူသေးဆုံးတဲ့အထိဖြစ်ခဲ့တာပါစစ်ကောင်စီဘက်ကတော့ပြည်သူ့စစ်မှုထမ်းဥပဒေကြောင့်တာဝန်ထမ်းဆောင်ရမှာနဲ့ပတ်သက်လို့အစိုးရမလွန်မှုအပြင်တဲ့မီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်ပြီးတော့လေတက်မတော်အပေါ်အထင်မြင်လွဲမအောင်သွေးထိုးလုံဆော်ဝါရဖြန့်ရေးသားတာမျိုးသားဖြစ်တယ်ဆိုပြီးစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ခင်ဗျာ
စစ်မှုထမ်းရမယ့်ဥပဒေပေါ်မှာပြပရောက်လူငယ်တွေရဲ့သဘောထားကိုအောင်အောင်ပြောပြပေးခဲ့တာပါရှင
် VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် February 19ရက်ဗုဒ္ဓဖူးညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဤခီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်အဖက်ဖက်မှာထိခိုက်ကြဆုံးမှုတွေရှိလာနေတဲ့စစ်ကောင်စီကြဆုံးလို့နေပါဖြစ်နေပြီလို့တုံသက်သူတချို့ကဆိုနေကြတယ်လို့ပန်းနိုင်ကဝေးသေးတယ်တက်ထောင်ရမယ့်အချိန်မရောက်သေးဘူးဆိုပြီးသတိပေးသူတွေလည်းရှိနေပါတယ်ဒါဆိုရင်ပြည်သူတွေလိုချင်တဲ့တည်ငြိမ်အေးချမ်းမှုရဖို့ရောဘလောက်များနှီးစက်လာနေပါပြီလဲဒီသတင်းမဲ့ရဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာမမတစင်အောင်ကဦးကျော်စန်းသာနဲ့ဆွေးနွေးတုံသက်ထားပါတယ်
လာပါအောင်ကျေစ
ံပါရှင်။လာပါအောင
်။အခုဒီမြန်မာနိုင်ငံလက်ရှိအခြေအနေတွေပေါ်မှာပြောရမယ်ဆိုရင်စစ်ကောင်စီကြဆုံးမှုတိတ်မဝေးတော့ဘူးဆိုပြီးတော့တချို့ကတော့သုံးသပ်ပါတယ်။ဒီပေါ်မှာဘယ်လိုသဘောရပါလဲ။
တိတ်မဝေးတော့ဘူးဆိုတာအဓိကအပြင်စီရင်အင်အားနိုင်ငံရေးအင်အားနိုင်ငံခြားဆက်ဆံရေးစသဖြင့်အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့စစ်ကောင်စီဘက်ကအဖက်ဖက်ကအားနည်းဆိုးလဲတယ်ဆိုတာတွေ့ရပါတယ်။အထူးသဖြင့်စီရင်မှာရှုံ့နှိမ့်မှုတွေအများကြီးတွေ့တယ်။ဆိုတော့စီရင်ကျွမ်းကျင်သူတွေကစစ်ကောင်စီဟာတာရှိခဏမှမဟုတ်ဘူးလို့ပြောကြတာတွေရှိပါတယ်။အာဆိုရဆုံးကစစ်တပ်ရဲ့အင်အားကြာဆင်းနေတာကိုကြည့်မယ်ဆိုရင်ခေါင်းဆောင်အပေါ်မှာယုံကြည်မှုနည်းလာတယ်ဗိုလ်ချုပ်မှုကြီးမြောင်လာတွတ်ထွက်ဖို့တောင်းဆိုတဲ့အစံတွေကြားလာရတယ်ဆိုတော့ဒါစစ်ကောင်စီဘက်ကအင်အားအများကြီးဆိုးရကြာဆင်းနေတယ်ဆိုတာကိုပြသတာဖြစ်ပါတယ်ဒါကိုအခြေခံပြီးတော့ကျွမ်းကျင်သူတွေကသူတို့ကြဆုံးမဲ့အချိန်မဝေတော့ဘူးလို့ပြောနေကြတာပါဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့လည်းပဲပန်းနိုင်မရောက်သေးဘူးတက်ထောင်ရမဲ့အချိန်မဟုတ်သေးဘူးဒါအပိုင်တွက်ဖို့ကတော့စိုးလွန်သေးတယ်စစ်ကောင်စီကြဆုံးတော့မယ်လို့အပြတ်တော့မပြောနိုင်သေးဘူးဒီကုတ်ခဲတော့လောက်ရလဲကုန်မယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီတိပြတ်တော့မပြောနိုင်ဘူးအင်အားကတော့တော်တော်ရိုင်နေနေပြီလို့ပြောနိုင်မယ်ထင်ပါတယ်အဲ့လောက်ကတော့
အခုအခြေအနေမျိုးကဒါစစ်ကောင်စီအတွက်ထပ်ပေါက်ပိတ်နေတဲ့သဘောပါလား
အဲ့လိုထပ်ပေါက်မရှိဘူးဘက်ဖက်ကနေပြီးတော့နိုင်ငံရေးစီရေးတဏ္ဍာရေးဝိုင်းဝန်းပိတ်ဆို့ခံရတဲ့အခါမှာထပ်ပေါက်ကတော့ကြိုးပမ်းဆရာမှာပါပဲဘယ်သူမှအဲ့လိုကျင်ပြီးတော့အသေးခံတော့မှာမဟုတ်ပါဘူးဒါသဘာဝပါပဲဘယ်အင်အားစုကမှပုဂ္ဂိုလ်တူချင်းလည်းပဲလူနေမှာမဟုတ်ဘူးဆိုတော့ထပ်ပေါက်ကတော့ဆန်နေတာပါပဲထပ်ပေါက်တွေကတော့သူတို့စူးစမ်းတော့လဲစီရေးမှာလဲထပ်ပေါက်ဆရာတွေရှိရဲနိုင်ငံရေးအဖြစ်ဒါခါစံမဆက်ဆံရေးနီးမျိုးစုံနဲ့ထွက်ပေါက်ဆံနေပါဒါမှဒီထွက်ပေါက်တွေကတကယ်သူတို့လွယ်လွယ်ကူကူထွက်လာနိုင်ရဲ့ထွက်ပေါက်တွေဟုတ်ရလားဆိုတာကတော့စဉ်းစားစရာပါပဲဒါကတော့
အစီအရေးအထွက်ပေါက်ကရှိနိုင်မှာမလား
စီရေးအထွက်ပေါက်ရှိနိုင်သလားဆိုတော့အဓိကအဖြစ်သူတို့မှလက်နက်အင်အားတော့ရှိသေးတယ်ရုရှားတို့ဘာတို့ကသူတို့ကိုလက်နက်ပေးနေရယ်လေတပ်အင်အားရှိတယ်အမြောက်နဲ့လှမ်းပစ်နိုင်တဲ့အင်အားတွေရှိတယ်ဒါပေမဲ့လူရင်းရသိမ့်မရှိတော့ဘူးစိတ်ဓာတ်ကြဆင်းတယ်ထွက်ပြေးတဲ့လူတွေရှိတယ်လက်နဲ့စွန့်သွားတဲ့လူတွေရှိတယ်ခေါင်းဆောင်မှုဥပမာယုံကြည်မှုနည်းလာကြတယ်တိုက်လို့စိတ်မရှိတော့ဘူးဆိုဒီဟာတွေကိုဖြစ်တင်းဖို့အတွက်လည်းသူတို့ကဒါလူတိုင်းသက်ရွယ်ရောက်ပြီးတဲ့လူတိုင်းစိတ်မှုမထမ်းမနေရဥပဒေဆိုတာအတင်းကျလောက်လာတယ်ဆိုတာတွေ့ရပါတယ်သူတို့ကအင်အားသိမ့်လို့နေလို့ပေါ့ဒါပေမဲ့လည်းဒီဟာတကယ်တော့ထိရောက်မှုရှိပါမလားဆိုတော့ဘေးကွန်းမေးစရာဖြစ်လာပြန်တယ်သုံးသပ်သူတို့ကဒါကသူတို့လိုချင်တဲ့ဤမှန်ချက်မပေါက်မြောက်ဖဲနဲ့ backfire မလိုလားတဲ့အကျိုးသူတို့ပုံမပြီးတော့ဆန့်ကျင်မှုတွေသာပုံမများပြလာလိမ့်မယ်ဆိုပြီးတော့တွေ့နေရတဲ့လူတွေရှိပါတယ်။သူတို့ကတော့သူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲစစ်မှုမထမ်းမနေရဥပဒေကိုထောက်ခံတဲ့ဆန္ဒပြပွဲတော့ရှိရဆိုပြီးတော့နေရာတစ်ခုတစ်ခုကိုဖော်ပြတာတွေ့ရပါတယ်။ဒါပေမဲ့လူများစုကတော့ဘယ်သူမှတော်လက်မခံကြဘူးဒါကိုအကုန်လုံးတန်ခွဲရှုတ်ထားတဲ့လူတွေပဲဖြစ်ပါတယ်ဆိုတော့ဒါလည်းပဲသူတို့အတွက် စီရေးထွက်ပေါက်ကတော့မဖြစ်နိုင်ပါဘူးစီရေးကဖြင့်ထွက်ပေါက်ပြည်ရဲ့လို့ပြောမှာဖြစ်ပါတယ်ဒါတော့
အဲ့တော့တခုချင်းစီကြည့်မယ်ဆိုရင်ဒီနိုင်ငံရေးအရာဆိုရင်ရေးကောက်ပွဲလုပ်မယ်လို့လေတံပစ်လာပါတယ်ဒါကရောထွက်ပေါက်ဖြစ်လာနိုင်မှာလား
ဒါလည်းထွက်ပေါက်စရာတည်ကြတဲ့နိုင်ငံရေးထွက်ပေါက်ရေးကောက်ပွဲလုပ်မယ်ဆိုဘယ်လိုအခြေအနေနဲ့လုပ်မှာလဲသူကရေးကောက်ပွဲလုပ်ဖို့တိုင်းပြည်ပုံမှန်ဖြစ်သေးဘူးဆိုပြီးတော့တတိပီရာ6လတွေ့တယ်နောက်တစ်ခါ6လတွေ့ပုံမှန်မကျင်းနေမဖြစ်ဘူးပြောတာအခုပုံမှန်ကျင်းနေဖြစ်လာလို့လားသူတို့စပြောတဲ့အချိန်နဲ့ဆိုင်ပူလို့လာဆွေသွားခဲ့တယ်ဟိုခိုင်းပဲလို့ရေကောက်ပဲလို့မှာဘူးပြင်းပြထန်တိုက်ပွဲဖြစ်နေလို့နေတော့မရဘူးသူနည်းကောင်ပဲခရကရင်နီဆိုရင်လည်းပဲအလားတူပဲကချင်းကချင်းကလည်းပြောရေကောက်ပဲမဝင်ရမ်းနဲ့ဆိုပြီးတလောတုန်းကပဲမနေ့ညကညရဲထုတ်တာတွေ့တယ်ကချင်းခရရေကထုတ်တာတွေ့တယ်အဲ့လိုပဲကရင်ဒီပြည်နယ်မှာလည်းကရင်ပြည်နယ်မှာလည်းအဲ့လိုဖြစ်နေရတကမှာအဲ့လိုဖြစ်နေတဲ့အချိန်မှာဘယ်လိုလုပ်ရွေးကောက်ပွဲသွားလုပ်မှာလဲဆိုတော့ရွေးကောက်ပွဲလုပ်တိုင်းလည်းပဲအဲ့ credibility လူများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်ရလားဆိုတာစဉ်းစားဖို့လိုပါတယ်စစ်ကောင်စီဘက်ကတော့ရွေးကောက်ပွဲဥပဒေကိုစက်မှတ်ထားတဲ့စည်းကမ်းချက်တွေကို support ပေးတာရှိတယ်ဒါနိုင်ငံရေးပါတီတချို့နဲ့ခေါ်တွေ့တယ်အဲ့ခေါ်တွေ့ပြီးတော့ဒါရွေးကောက်ပွဲလို့ဆိုတော့လေတံတော့ပြစ်လာတယ်ဘယ်အချိန်ဘယ်နေရာဆိုတော့မပြောသေးဘူး။နောက်ဒီလိုအခြေအနေဖြစ်နေတဲ့အခါမျိုးမှာရွေးကောက်ပွဲလုပ်လာခြင်းအပြင်ရွေးကောက်ပွဲမှာဖြစ်လာမဲ့အကြမ်းဖက်ဆူမှုတွေပိုပြီးဆိုးရွားလာတင်ပါလေ။ရွေးကောက်ပွဲမှာတချို့မြန်မာနိုင်ငံရဲ့တည်ငြိမ်တဲ့နိုင်ငံတွေမှာတော့တည်ပါအင်ဂျင်နိုင်ငံတွေမှာအာဘင်္ဂလားဒေ့ရှ်ရောမှာရွေးကောက်ပွဲဖြစ်တော့ဘလောက်ပဋိပက္ခဖြစ်ရလဲဆိုတာအဲ့ဒါမျိုးတွေမကြခဏဖြစ်ရတယ်ဆိုတော့အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာရွေးကောက်ပွဲလုပ်ရင်ကတော့ရွေးကောက်ပွဲဟာစူပူအောင်ကြွားမှုကိုပို့ပြီးတော့ဆွတ်ပေးတဲ့ရွေးကောက်ပွဲမျိုးသာဖြစ်လိမ့်မယ်ထွက်ပေါက်တော့မဖြစ်လာနိုင်ဘူးလို့ခန့်မှန်းရပါတယ်မြောက်ကျင်
းတန်တမန်ဆက်ဆံရေးအနေနဲ့ပြောမယ်ဆိုရင်လာဝါအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာသူကစစ်ကောင်စီအတွက်တစုံတရာထွက်ပေါက်ရဖို့အတွက်စစ်ကောင်စီအတွက်တစုံတရာအသက်ရှူပေါက်ရဖို့အတွက်လှုပ်လာနိုင်ပါလား
အခုကတော့လာအိုအစကြဥရာဖြစ်တဲ့အချိန်မှာစစ်ကောင်စီကဒီနိုင်ငံရေးဘူးစလေမဟုတ်တဲ့အရာရှိကြီးတယောက်ကိုသူတို့စီမံအစည်းအဝေးတက်ဖို့ဆီလွှတ်ခဲ့တာရှိပါတယ်။ဒီဟာကိုအစတုန်းကစစ်ကောင်စီကတင်းခံထားခဲ့တာ။အာဆီယံကမင်းတို့ဟာအာဆီယံ၅ချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်အာဆီယံကိုမင်းတို့ရဲ့နိုင်ငံရေးကိုယ်စားလှယ်လက်မခံဘူး။နိုင်ငံရေးကိုယ်စားလှယ်မဟုတ်တဲ့အဆင့်အဝိုင်းကတော့လက်ခံမယ်ဆိုတော့ပြောခဲ့တယ်။အင်ဒိုနီးရှားမှာကျွေးကျင်းပစဉ်ကတော့အဲ့ဒီဟာကိုမြန်မာနိုင်ငံစစ်ကောင်စီကတော့လက်မခံခဲ့ဘူးလက်မခံခဲ့လို့ကမ်ဘောဒီးယားနိုင်ငံရဲ့ခေါင်းဆောင်ဟွန်ဆန်းကဗိုလ်ချုပ်မှုကြီးမြောင်းလှိုင်စီကိုစာရေးခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်အဲ့ဒီစာထဲမှာဘယ်လိုရထားလဲဆိုရင်သူကဒီအာဆီယံကပေးထားတဲ့နေရာကိုခင်ဗျားတို့စစ်ကောင်စီကယူရင်ယူမယူရင်ဒီနေရာကို NUG ကိုပေးရလိမ့်မယ်ဆိုပြီးတော့ရေးခဲ့တယ်လို့အဲ့ဒီမှာဘန်ကောက်ပို့စ်တင်းစားရမှာအဲ့မြန်မာရေးကျွမ်းကျင်တဲ့ကာဝီဆောင်းပါးရှင်ကရေးထားတာကျွန်တော်ဖတ်ရပါတယ်။အဲ့ဟိုဘုဂျုံကြီးမှလာသိစိတ်ဆိုးတယ်စိတ်ဆိုးပြီးတော့ဘုဇလည်းမလွတ်တော်ဘူးဆိုပြီးနေခဲ့တယ်လို့ပြောပါတယ်အဲ့မှာ။ဆိုတော့အဲ့လိုတင်းနေခဲ့ပေမဲ့အခုကျတော့လာအိုစ်အလှည့်ကျလာတော့လာအိုစ်ကိုသူကအဲ့ဒီထောက်ပြန်ပြီးတော့လိုက်လျှော့ပြီးပြန်လွတ်တယ်ဆိုတော့ထွက်ပေါက်ရလို့ရညာသူတို့တွက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့လာအိုစ်ကိုဇလည်းဖြစ်တဲ့နိုင်ငံသားရင်ဝန်ကြီးကမြန်မာနိုင်ငံသွားပြီးတော့ဗိုလ်ချုပ်ကြီးမင်းအောင်နဲ့တွေ့ရတဲ့အခါမှာသူတို့ဆွေးနွေးတယ်မြန်နိုင်ငံကဘာအသေးစိတ်ဆွေးနွေးဆိုတာမထုတ်ပြန်ဘူးသူတို့ဆွေးနွေးပြီးမှကြခင်မှာထိုင်းနိုင်ငံသားရဲ့ဝန်ကြီးကလည်းပဲလုပ်တယ်ဒီဟာထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရဲ့ဝန်ကြီးကလည်းပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မြန်မာနိုင်ငံကိစ္စကိုလုပ်မယ်သူတို့ကတော့ပွင့်ပွင့်လင်းလင်းပဲသူတို့ကတစ်ခါ transparent ဖြစ်ပြီးတော့နှစ်ဖက်လုံးပါဝင်တဲ့ support တူညီမှုသာနာမှုအထောက်ပံ့ရရှိရေးအတွက်ငါတို့ဝိုင်းလို့ရအောင်ဆိုပြီးတော့သူကပြောတယ်။အာဆီယံကိုလည်းပဲပြောတယ်။အဲ့လိုတရုတ်ကိုလည်းပြောတယ်သူကအဲ့လိုလှုပ်တဲ့နေရာမှာတော့ပုံမှန်လင်းလှုပ်မယ်ဒီလိုလှုပ်ချင်းဒီမြန်မာပဋိပက္ခကိုညှင်းညမ်းစွာဖြေရှင်းနိုင်ရေးအတွက်ဥတီဖို့ကြိုးရတယ်ဆိုပြီးတော့ထိုင်းကတော့ပုံမှန်လင်းလင်းပြောတယ်။ဆိုတော့ကျွန်တော်တခုသံတရားဖြစ်ပြီးစဉ်းစားမိတာကလာအိုစ်ကသွားတွေ့တယ်ဘာမှမပြောဘူးမကြားခင်မှာပဲထိုင်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးတွေ့ဆိုတော့သူတို့ဟာလာအိုစ်ကိုယ်လုံးလုံးဖွဲ့ထားရမှာကိုများမယုံလေသလားလာအိုစ်တောင်မှတရုတ်ကညှင်းညီရဟောသူကအဲ့ဆိုအဲ့လိုဖြစ်သွားမှာကိုစိုးလို့လည်းပဲအမေရိကန်သွားပြီးလက်တွေ့တာလည်းဖြစ်နေတယ်ဟာဟိုဘက်တရုတ်သဘောနဲ့ဆုံဖြတ်တာလည်းဖြစ်ကုန်မယ်မင်းတို့လည်းလုတ်ပါဆွေးတော့ပြောတယ်လို့ဖြစ်နေလို့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာမြန်မာနိုင်ငံအတွက်ဘလို့ထွက်ပေါက်ရမလဲတော့မသိဘူးဟိုဘက်နှစ်ခုကတော့နိုင်စင်ထိုးနေရတယ်အဲ့လိုယူဆရပါတယ်ဆိုတော့မပြောတတ်ဘူးအဲ့ဒီလာအိုစ်တို့လုတ်တဲ့ဟာဘယ်လိုပဲဖြစ်ဖြစ်နောက်ထပ် ထိုင်းကလှုပ်လာမဲ့ကိစ္စကိုလက်ခံတယ်နှစ်ဖက်လုံးကလက်ခံကြရတယ်ဆိုရင်တော့တမျိုးတမျိုးထပ်ပေါက်ရနိုင်ပါတယ်အခုအထိကတော့ NUG ဘက်ကလည်းပဲအာဆီယံကိုလုံးဝလက်မခံတဲ့သဘောပြောထားတာတွေ့ရပါတယ
်ဟုတ်ပါတယ်မြမရေးကဒီနိုင်ငံတကာကလည်းဝိုင်းပြီးတော့စူးစမ်းနေကြတာပါအဲ့တော့ဒီခရီးနီးပြီလားလို့မေးရမယ်ဆိုရင်ဦးကျော်စံတာရဲ့အဖြေကိုသိပါရစေ
ဒီခရီးဆိုတာအမြမပြည်သူတွေရဲ့ခရီးပန်းနိုင်ကတော့တကယ်တော့ Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ပါတယ်ဒီ Federal Democracy တိဆောက်ရေးခရီးလမ်းမှာအဓိကပိတ်ဆို့ထားတဲ့ဥတ္တရိုင်းကြီးကတော့ဆက်အနာရှင်စနစ်ဖြစ်ပါတယ်ဆိုတော့ဒီဆက်အနာရှင်စနစ်ဆိုတဲ့ဥတ္တရိုင်းကြီးကိုဖြိုချရမယ်ဆိုအခုကြတော့စစ်တပ်ကခဏခဏဖြစ်နေပြီဆိုတော့စစ်တပ်ရိုင်းနေနေပြီပေါ့လေအဲ့လိုပြောလို့ရတယ်ဆိုတော့စစ်ကောင်းဆောင်နေရာမှာနောက်တယောက်ကအစားထိုးလိုက်ရင်ကောစစ်အနာရှင်စနစ်ဆိုတာစနစ်ကြီးပြတ်သွားမလားမေးကြရှိရယ်စနစ်တစ်ခုလုံးပြတ်ဖို့ကတော့နည်းနည်းလုံရလိမ့်မယ်ထင်ပါတယ်နောက်တစ်ခုကတော့ဒီတတိုင်းကြီးပြတ်သွားပြီဆိုအောင်တော့နောက်တစ်ခါတတိုင်းမဟုတ်တဲ့ခလုတ်ကစင်းတွေပေါ့ stumbling blocks တွေရှိသေးတယ်ဥပမာဖြင့် Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတာ Federal နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဘက်ကအလုံးလောက်သဘောတူညီရပါလားဒီညံမှာစစ်ကောင်စီကတခုပဲစိုးရင်ကောင်းတာသူတို့ trap out အနေနဲ့ထည့်ပြောရမယ်ဆိုရင်သူတို့ဟာလူမျိုးရေးအချင်းရန်တိုက်ပေးလိမ့်မလားအဲ့အသံတွေကြားနေရတယ်လေဟာဟိုမှာ Navy ကိုမြန်မာရေတပ်ကိုအေးအပြစ်ခိုင်းလို့နင်းမြုပ်သွားပြီးထွက်လာတဲ့လူကိုဘယ်လို supply တဲ့ဘာညာတကယ်တော့ဟိုဘက်ကပြန်ပြီးပုံတွေတက်လာဘူးတွေးမှာပေါ့ညစဉ်တွေးရတာမဖြစ်ဘူးသူတို့ကယ်ဆယ်နေရတာမဆက်ပါဘူးသူတို့အစကတည်းကလည်းအေးကစစ်သုံးပန်းနိုင်ဖမ်းမိတော့မှသူတို့ကောင်းမွန်ပြုစုထားပြီးတော့စစ်သုံးပန်းအလဲလဲလုအောင်လို့ပြောခဲ့တာသူတို့ကောင်းပဲ right call မှာဆိုရင်လက်နက်ချလာတဲ့ရဲဘော်တွေကိုဘယ်လိုပြုစုရဲဆိုတာမြင်တဲ့အတိုင်းပါပဲဆိုတော့ဒါပေမဲ့တစ်ဖက်ကတော့ဒါလူမျိုးရေးပြည်ပခါတွေဖြစ်အောင်ဖန်တီးပြီးတော့ trap out ဆန်နေလေသလားဆိုတာလက်သံပြဖြစ်เสียပါမြမစစ်တပ်ဟာအဲ့လိုပฏิပခအချင်းချင်းမှာပฏิပခဖန်ပြီးပြီးတော့ထွက်တယ်ဆိုတာအစဉ်လာရှိရပါတယ်ဟိုတုန်းကစံပြဒနာဖြစ်လာတုန်းကတေဘမအဓိကရုံးကိုသူတို့ဖန်တီးခဲ့တာရှိတယ်တခါမိထီလာမှာဒီဘူစတင်ဘုရားဘာသာပฏิပခတွေဖန်တီးခဲ့တာအဲ့အမျိုးတွေအမျိုးမျိုးလုပ်တတ်ပါတယ်ဆိုတော့ဒီဟာကိုတော့သတိထားစောင့်ကြည့်ရမှာပေါ့လေအဲ့မဲ့အဲ့ဒီအခက်အခဲတွေလည်းကြော်လွှားနိုင်တယ်ဆိုရင်တော့ညစဉ်မေးတဲ့ဒီခီးဟာဒီခီးကတိတ်မဝေးတော့ဘူးပေါ့တစင်ပြီးတစင်ကြရမှာမဲ့ခလုတ်ကစင်းတွေကတော့အများကြီးဖျက်အောင်မှာဖြစ်ပါတယ်ဆေးအနာရှင်စနစ်တတိုင်းကြီးကိုလည်းပဲအပြည့်ပြတ်ဆေးဆင်းလင်းဖယ်ရှားနိုင်မှသာလျင်တဖြည်းဖြည်းဆေးကိုတူလာမှာဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ
်နောက်တစ်ခုမေးချင်တာရှိပါတယ်ဟိုကျမတို့ဒီဆွေးနွေးခန်းပေါ့နော်အပတ်စဉ်တင်ဆက်နေတဲ့ဆွေးနွေးခန်းမှာဦးကျော်ဇန်တာရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနှစ်သက်တဲ့သူတွေရှိသလိုမကောင်းမြင်တယ်လွန်းနေဆိုပြီးတော့ဝေဖန်တဲ့သူတွေကမဲမှာလာရတဲ့သူတွေလည်းတွေ့ပါတယ်ဒီပုံမှာဦးကျော်စံသာအနေနဲ့ဘာပြောစင်ပါလဲ
အာတကယ်တော့ကျွန်တော်တို့ကသတင်းသမားတွေပါကျွန်တော်တို့ကအမှန်ကိုအချက်လက်ကိုအခြေခံပြီးတော့ဒါ facts based analysis လုပ်ရတာဖြစ်ပါတယ်အချက်လက်ကိုအခြေခံပြီးတော့သုံးသပ်ခြင်းသာဖြစ်ပါတယ်ကျွန်တော်ဘာမှပူပြီးတော့ဟိုဘက်ဒီဘက်ရင်းပြီးမပြောပါဘူးကျွန်တော်စိတ်ထဲမှာဘယ်လိုပဲရှိနေရှိနေကျွန်တော်ဟာဒီ view ဟိုအစီအမင်းကိုအဆုံးပြုပြီးတော့ကျွန်တော်ဆန္ဒတိုင်းပြောလို့လည်းမရပါဘူးကျွန်တော်ဟာအခြေအနေမှန်ကိုအမှန်တိုင်းကျွန်တော်သုံးသပ်ပြီးတော့ကျွန်တော်ပြောမိတာသာဖြစ်ပါတယ်ဆိုတော့ကျွန်တော်ကိုမကောင်းမြင်တဲ့လွန်းနယ်လို့ဝေဖန်အပြစ်တင်သူတွေရှိရင်လည်းသူတို့လည်းပဲလွတ်လပ်စွာတင်နိုင်ပါတယ်ကျွန်တော်ဟာဒီမိုကရေစီကိုလက်ခံတဲ့မီဒီယာဖြစ်ပါတယ်လွတ်လပ်ဝေဖန်နိုင်ပါတယ်အပြစ်တင်တာရှိတယ်တချို့ဆဲဆိုကြတာတော့ရှိရပြူပြောကြပါစေဒါလည်းပဲကျွန်တော်တင်ရခံမှာဖြစ်ပါတယ်လို့ပဲပြောပြရစီဖြစ်စ
ေဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသာရှင်
။ဟုတ်ကဲ့ဆက်လက်ဆွေးနွေးကြပါမယ
်။ဦးကျော်စံသာကိုမမတစေအောင်ကမေးမြန်းဆွေးနွေးခဲ့တဲ့ဤခရီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အယ်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်ဖြစ်ပါတယ်ရှင်။မကြခင်မှာတော့အားကစားကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ Generation Z ကိုအလှည့်ပေးကြပါတယ်။မြန်မာလူငယ်လေးတယောက်ကိုကမ္ဘာထိပ်တန်းနည်းပညာတက္ကသိုလ်တစ်ခုဖြစ်တဲ့ American ပြည်ထောင်စု Massachusetts Institute of Technology Augmented Reality လို့ခေါ်တဲ့ ARVR နည်းပညာပြိုင်ပွဲကြီးမှာပါဝင်ဖို့သူ့ကိုဖိတ်ခေါ်ခဲ့ပါတယ်။မိကလည်းမမှန်အင်တာနက်လည်းကောင်းကောင်းမရတဲ့မြန်မာပြည်ကနည်းပညာရှင်လူငယ်တွေဘလို့တွေစူးစမ်းခဲ့လို့သူ့ကိုဒီလိုဖိတ်ခေါ်ခံရပါတယ်။ဘယ်တော့မှလွှမ်းမိုးချုပ်ကိုင်လို့မရတဲ့သဘာဝရှိတဲ့ Generation Z လူငယ်တွေကလူငယ်တယောက်ဖြစ်တဲ့သူရဲ့တီထွင်စမ်းသစ်မှုတွေကိုမဖြစ်နိုင်ပါဘူးလို့ပတ်ဝန်းကျင်ကလည်းထင်ကြေးပေးခံခဲ့ရတာပါဒါပေမဲ့သူကဒီလိုပြောစကားတွေအလုံးကိုကြော်လွှားပြီးတော့အောင်မြင်အောင်လုပ်ခဲ့ပါတယ်အဲ့ဒီလူငယ်လေးနဲ့မက်ခင်လေးစကားပြောထားပါတယ်
ဟေးဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတွေ ARVR နည်းပညာဆိုတာအိမ်မက်မဟုတ်ပဲလက်တွေဆိုတာကိုအကောင့်ထည့်ဖို့ခဲ့တဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်သူကဘာလုပ်လဲဆိုတော့
ကျွန်တော်ကတော့အောင်နေကြမယ်ရှိပါတယ်ကျွန်တော်အခု Massachusetts Institute of Technology MIT မှာအရာနည်းပညာနဲ့ပတ်ဝန်းလာပြန်နေပါတယ်ကျွန်တော်မြန်မာနိုင်ငံမှာဆိုရင်အနည်းပညာနဲ့အနည်းပညာပေါင်းစပ်ထားတဲ့အာနောက်နောက်တစ်ခုကိုဖန်တီးပြီးတော့ကျွန်တော်အိုက်လိုက်ရပုံလိုက်ရပါမယ
်ဂျန်စီတွေကြားမှာရေးပန်းစားနေတဲ့ AR နည်းပညာဆိုတာဗာလေ
ကျွန်တော် Pokemon Go ဆိုတာကြားဘူးလားမသိကျွန်တော် Pokemon Go ရဲ့2016 2019တော့ရအောင်မြင်ခဲ့ပေါ့နော် Pokemon Go ရဲ့နည်းပညာလည်းကျွန်တော်လမ်းမပေါ်မှာအကောင့်လေးတွေဟိုလိုက်ပြီးတော့ဒီကျွန်တော်ဖုန်းနဲ့လိုက်ဖမ်းလေလေပညာပေါ်လာဒါပေမဲ့အဲ့လမ်းမပေါ်ကကို့ဖုန်းကင်မရာနဲ့ကြည့်လိုက်ရင်အကောင်လေးရမြေကြီးပေါ်မှာပေါ်လာတယ်။အဲ့မြေကြီးပေါ်မှာပေါ်လာတာတွေကျွန်တော်ဖုန်းနဲ့ပဲမြင်ရတယ်အပြင်မှာမမြင်အောင်။အဲ့တော့ကျွန်တော် digitally ပဲ online ပေါ်မှာတို့မြင်ရတဲ့အကြောင်းအရာတွေကိုကျွန်တော်တို့ဖုန်းနေနဲ့အပြင်မှာကြည့်နိုင်တဲ့ဥစ္စာကိုကျွန်တော်တို့ AR နည်းပညာတွေပေါ်ရတယ်။တကယ်တော့ AR နည်းပညာဆိုတာကလက်တကမ်းမှာမရှိရပေါ့နော်။အဲ့လိုလဲဆိုကျွန်တော်တို့ဒီ Facebook effect တွေ Instagram effect တွေကျွန်တော်နေ့တိုင်းသုံးကြတယ်အဲ့တုံးနေတဲ့ effect တွေကလည်း AR နည်းပညာပေါ့နော
်ဆယ်တဲ့အောင်တွေက ARVR နည်းပညာကိုစိတ်ဝင်စားပြီးတီထွင်ဖန်တီးခဲ့တဲ့သူရည်စရာအနေနဲ့လှောင်ပြောင်တာကိုလည်းခံခဲ့ရတယ်တဲ့
လူငယ်တယောက်အနေနဲ့ဆိုကျွန်တော်တို့မြန်မာနိုင်ငံရဲ့ဟောကြည့်လိုက်ရင်ဆိုရင်တော့ဒါကြီးက AR နည်းပညာကြီးကမဖြစ်နိုင်ဘူးလို့အရင်ယူဆကြရပေါ့နော်ဒါပေမဲ့မဖြစ်နိုင်အောင်ဖြစ်ချင်အောင်လောက်ချင်လည်းပဲရှိရလောက်ပြလိုက်တာမရှိသေးရအခြေအနေမျိုးမှာကျွန်တော်အဲ့လိုယူနေယူနေရလို့ထင်ရပါဘာလို့လဲဆိုကျွန်တော်ကတငငယ်ရင်းနေဆိုတော့အချင်းချင်းဖော်ဖော်ပါပဲကြောက်ပြောတာဘာလို့လဲဆိုတော့ principal value လို့ဖြစ်ချင်တယ်အဲ့ Elon Musk ဆိုမျိုးဖြစ်ချင်တယ်ဒါပေမဲ့သူတို့ကပြောမျိုးလို့အချင်းချင်းဖြစ်နေတယ်မင်းကအကြောင်းမဆက်မတက်တာပေါ့အဲ့လိုမျိုးဆိုတော့ကျွန်တော်ကညာငါလိုပဲအကြောင်းမဆက်မတက်ဘဲတော်အဲ့လိုမျိုးတကယ်ကိုလမ်းကြောင်းကိုရှောင်နေတာတွေအများကြီးပဲပေါ့အဲ့လိုမျိုးအချင်းချင်းနဲ့ကတော့ကစားဖြစ်ခဲ့ရတယ်တော့အများကြီးတော့ရှိရပေါ့နော်ပြရကျွန်တော်စိတ်မြင့်တဲ့အချိန်လေးကတော့အများကြီးပဲပေါ့နော်ဒါကို့ကိုယူနေတာဆိုတာတဲ့သူတို့ကကို့ကို့မြင်နေရအောင်ဘာလို့မမြင်ရတာလဲကို့အတွက်ကျွန်တော်တို့က upset ဒါဖြစ်တာပါကျွန်တော်အရင်စိတ် zebra ရဲ့ဝင်တာပေါ့ကို့ကိုဒီမှာအကောင်လိုက်ယူနေတယ်ဒါကိုသူတို့လည်းမြင်တယ်ဒါကိုဘာလို့လက်မခံလဲ
မဖြစ်နိုင်တာကိုဖန်တီးနေတဲ့သူတရားလူလူတွေကသတ်မှတ်ထားတဲ့သူကိုတကယ့်ကိုကဘာအစစ်မြင့်နည်းပညာတက္ကသိုလ်ကြီးတခုကဖိတ်ခေါ်တာကိုခံထားလိုက်ရတဲ့အခါကျတော့သူစိတ်ထဲမှာဘယ်လိုခံစားရမလဲထင်တယ်
ကျွန်တော်ကလည်းကို့အရေးချင်းတက်ဆိုင်ကျွန်တော်လှုပ်လာခဲ့တဲ့လမ်းကြောင်းရဲ့ history ကိုသူများကို judge လုပ်စေချင်တာအဲဒီလိုဆရာကြီးတွေက judge လုပ်လိုက်ရင်ကျွန်တော်က judge လုပ်ခံနေတာပဲရှိရဲ့တကယ်ရမလားမရမလားကျွန်တော်မမြော်လိုက်တာဒါပေမဲ့သူတို့ကတကယ်တော့ရွေးလာတယ်ရွေးတဲ့ရွေးကကျွန်တော်အရန်အံ့ဩပြီးတော့အိမ်ကိုပြောရပါတော့ MID MID ဆိုတာလည်းအရင်မယုံအဖိုင်ပြောနေရတယ်ပေါ့ပြီးတော့ကသူကကျွန်တော်ကို legal email တွေနဲ့ဆက်သွယ်လာတယ်သူတလိတုံးနေနဲ့ပို့ရဲအဲ့ဒါမှအရင်ယူသွားတဲ့တော့ကျွန်တော်လွတ်လိုက်တာပေါ့နော်အဲ့ဒါအခုဝင်ပြိုင်ဝင်ကြတာပေါ့ပေါ်တော့တော်တော်ပြောပြောတယ်ကြော်တာတဲ့စားအကြီးကြီးကိုလိုလူတွေပဲကျွန်တော်မယူတော့နော်အဲ့မယူဆိုတော့စက်သိပြလို့ရတယ်ပုံစံကိုဆက်သွားတာပေါ့
သူပြိုင်ဝင်ငယ်တော့တွေ့ကြုံနေဦးလေပြောပြထားသေးတယ
်ကျွန်တော်ဆိုအခုပြိုင်နေပြိုင်ဝဲမှာကကျွန်တော်ကကိုရီယူလောက်တဲ့အကြောင်းအရာကျွန်တော် storyline ရှိရဲအဲ့ဒါကိုတို့က2ရက်အတွင်းချင်းချင်းထွင်နိုင်တယ်ဒီမှာပြီးမှဆို10နှစ်လောက်ကြာမဲ့ဥစ္စာမျိုးရဲအဲ့ဒါမျိုး2ရက်အတွင်းချင်းချင်းထွင်လာကျွန်တော်အရန်တန့်သွားတယ်ဘောနော်ဒါကလည်းဒီလိုလာပြိုင်တဲ့လူတွေကလည်းကျွန်တော်တို့Harvard တို့ဒီ Stanford တို့ Yale တို့ Columbia တို့အစရှိရဲ IB Blue ကကျောင်းသားကျောင်းသူတွေရှိရဲအဲပြီးတော့ University ကျောင်းသားကျောင်းသူတွေမကအောင်တို့ professor တွေရောစာဆရာမတွေရောဆရာတွေရောကိုယ်တိုင်လာပြိုင်ကြရတော့တို့ brain တွေကတအားကောင်းတို့ဘာပဲဖြစ်နေမလို့ဆင်ပါပဲတုံးပါပဲအဲ့လိုလူတွေကအများကြီးရှိရယ် researcher တွေပါတယ်အဲ့လို ARV company က CEO တွေပါတယ်အဲ့လိုတွေတော်တော်ကြီးများကြရပါတော့နော
်နီးလဲမလာသလို internet အခက်ခဲတွေကြုံတွေ့နေရတဲ့မြန်မာပြည်ကသူ့လူမျိုးဖန်တီးကျင်တဲ့လူငယ်တွေအတွက်လည်းအခုလိုမျိုး office ကပြောထားသေးတယ
်ကိုဘာလို့စခဲ့လဲဆိုတော့အမြဲပြန်စဉ်းစားတယ်ကိုရင်ကြီးရဲ့ကြဲအစုံထိရောက်ပြီလားကိုကိုထိပြီလားတကယ်တော့မထိသေးဘူးဆိုစက်တာလို့ကျွန်တော်ဒီမှာအဆက်လေးချလိုက်တယ်ဒါပေမဲ့အဲ့အဆက်ကိုတခါရဲဘာပဲလုံနေလုံနေတခါရဲဆက်သွားမယ်လမ်းကြောင်းတစ်လိုင်းရတခုခုပေါ်လာလိမ့်အဲ့အဆက်တွေသာရှောက်ချနေလုံတယ်လုံတာလုံတာလုံတယ်အဲ့လိုမျိုးတော့ပြောချင်တယ်ဟုတ
်ကဲဂျန်စီတို့ရေဘသူတွေကပဲကိုယ်ကိုတိုက်ခိုက်နေပါစေစိတ်တကြအောင်ပဲလှုပ်လှုပ်ကိုဖြစ်ချင်တဲ့အရာတခုကိုဆွဲရှိရှိနဲ့ဆက်သွားမယ်ဆိုလို့ရှိရင်ကိုယ်ယီမန်ထားတဲ့အရာတခုရောက်ဖို့ကလက်တကမ်းမယ်ဆိုတာဒီလူငယ်လေးကသတိပြသွားတယ်နော်ကဲဒီတစ်ပတ်တော့ဒီလောက်ပဲနောက်တစ်ပတ်မှပြန်ဆုံတွေ့ကြရအောင်တတ
မခင်လေးရဲ့ generation z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။တ 22ကြိမ်မြောက်ကမ္ဘာရေကူးပြိုင်ပွဲကိုကာတာနိုင်ငံဒိုဟာမြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာရေကူးချန်ပီယံနေအကြိမ်နိုင်ရှင်ပြန်နေကြပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာကျော်ကောက်သီးချန်ပီယံတိုက်ဂါ-ဝူးစ်ဟာပြီးခဲ့တဲ့တစ်ပတ်ကကျင်းပခဲ့တဲ့ Genesis ကောက်သီးပြိုင်ပွဲကနေဆက်ပြီးတော့မကစားတော့ဘဲနဲ့ဘာကြောင့်သူထွက်သွားပါသလဲ။ဒီလိုမျိုးသတင်းတစ်ပတ်အတွင်းကအားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် So this is the 200 meters back 27 ချိန်မြောက်ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲကိုတော့ကာတာနိုင်ငံဒိုဟာမြို့မှာဖေဖော်ဝါရီ2ရက်နေ့ကနေ16ရက်နေ့ထိကျင်းပခဲ့ပါတယ်ဖေဖော်ဝါရီ16ရက်နေ့ကအမျိုးသားမီတာနေရာဖက်လက်ကူးပြိုင်ပွဲမှာတော့စပိန်နိုင်ငံကဂျီဂိုဂွန်ဇာလက်စ်ကနိုင်ရပြီးတော့ပထမရသွားခဲ့ပါတယ်နောက်ဆုံးဖိုင်နယ်မှာဂွန်ဇာလက်စ်နဲ့ဆွစ်ဇာလန်ကမီထရိုကော့ပ်တို့အကြိမ်နဲ့ရှင်ပြိုင်ခဲ့ကြပြီးတော့ကွန်ဇာလက်စ်က 3.13 စက္ကန့်နဲ့ပုခါဒီကအနိုင်ရပြီးတော့ဖြွေစိတ်ရသွားပါတယ်
။ Hoping to inspire young swimmers in Spain get more people involved.
ကျွန်တော်အနေနဲ့စပိန်နိုင်ငံကလူငယ်ရေကူးအားကစားသမားတွေကိုအားကြောင်းအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ပြီးရေကူးပြိုင်ပွဲတွေကိုပို့ပြီးတော့အားပေးဖို့မျှော်လင့်ပါတယ်။ပြီးတော့ကျွန်တော်ရဲ့အသင်းဖော်တွေမိသားစုတွေနဲ့ပရိသတ်တွေကဂုဏ်ယူကြမယ်လို့မျှော်လင့်ပါတယ်
။ကွန်ဇာလက်စ်ဟာမီတာ100ဖက်လက်ကူးပြိုင်ပွဲမှာလည်းဒုတိယရခဲ့တာကြောင့်ဒါဟာသူ့အတွက်တော့ဒီနှစ်ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲမှာဒုတိယမြောက်စုစည်းလည်းဖြစ်ပါတယ်ဖေဗျော်ရီ19ရက်နေ့ကအမျိုးသားမီတာ100လိပ်ပြာဘူးကိုင်းမှာတော့ပေါ်တူဂီနိုင်ငံကအသက်19နှစ်အရွယ်ဒီအိုဂိုရီဘယ်ရိုကရွှေစိတ်ရပြီးတော့ဩစတြီးယားကဆိုင်မွန်ဘော်ချယ်ကဒုတိယရပါတယ်ရီဘယ်ရိုဟာအမျိုးသားမီတာ50လိပ်ပြာကူးပြိုင်ပွဲမှာလည်းရွှေစိတ်တစ်ခုရထားတဲ့အတွက်ဒါဟာသူ့အတွက်တော့ဒီပြိုင်ပွဲရဲ့ဒုတိယမြောက်ရွှေစိတ်ဖြစ်ပါတယ
် I mean I have no words because I never have words for thisI wasn't expecting one gold.
ကျွန်တော်အနေနဲ့ပြောမပြတတ်အောင်ပါပဲ။ကျွန်တော်အနေနဲ့ရွှေတစ်ခုရဖို့မမှန်းခဲ့သလိုနှစ်ခုရဖို့ပိုလို့တော့မမှန်းခဲ့ပါဘူး။ကျွန်တော်အနေနဲ့ကတော့ကြိုးစားရကြိုးနဲ့တဲ့ဆိုရဲစိတ်ဖြစ်မိပြီးအဲ့ဒီစိတ်နဲ့နိုင်ငံကိုပြန်มาဖြစ်ပါတယ်။အဲ့ဒီအတွက်လဲကျွန်တော်ရဲ့အသင်းဖော်တွေပံ့ပိုးသူတွေမိသားစုဝင်တွေနဲ့ကျွန်တော်ရဲ့ချစ်သူကိုလည်းကျေးဇူးတင်ပါတယ
်။မျိုးစမီမီတာ800လက်ပစ်ကူပြိုင်ပွဲတွေမှာတော့အီတလီနိုင်ငံကစီမိုနာကော်ဒရဲလာနဲ့ဂျာမနီကအစ်ဘောဂူးစ်တို့အကြိမ်နဲ့ဖြစ်ခဲ့ကြပြီးတော့ကော်ဒရဲလာကဂူးစ်ကို 3.39 စက္ကန့်အသာနဲ့ကတ်ပြီးတော့နိုင်ရပြီးရွှေစိတ်ရသွားပါတယ်အခုလိုဒီရွှေစိတ်ရခဲ့တဲ့နပတ်သက်ပြီးတော့ကော်ဒရဲလာပြောတာကတော့
My best race I think I'm really happy about this
ဟာကျွန်မအတွက်တော့အကောင်းဆုံးပြိုင်နိုင်ခဲ့တဲ့ပွဲလို့ထင်ပါတယ်အဲ့အတွက်လည်းကျွန်မဝမ်းသာမိပါတယ်တော်တော်လေးမောပါတယ်ရှင်ဆောက်ဆာချင်းမှာတော့ပုံမှန်ပဲကူးခဲ့ပြီးဒီနောက်ပိုင်းဒုတိယပိုင်းမှာတော့အရှိန်တင်ပြီးတော့အမြန်ကူးခဲ့ပါတယ်အခုလိုမျိုးနိုင်တဲ့အတွက်တကယ်ကိုပျော်ပါတယ
်လူမီမီတာ50လိပ်ပြကူးပြိုင်ပွဲမှာတော့ဆွီဒင်နိုင်ငံကနံပါတ်ကြီးဆာရာရှိုးစထရောင်းကအနိုင်ရပြီးတော့မီတာ50လိပ်ပြကူးပြိုင်ပွဲမှာ6နှစ်သက်တိုက်ရွှေစိတ်ရသွားခဲ့ပါတယ်ဒါပြင်ဆက်ရှိရနေကအမျိုးသမီးမီတာ50လက်ပြကူးပြိုင်ပွဲမှာလည်းဆာရာရှိုးစထရောင်းဟာ 23.69 စက္ကန့်နဲ့ပထမရွှေစိတ်ကိုရခဲ့ပါတယ်ဒါဟာသူ့အတွက်တော့ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲရဲ့မီတာ50လက်ပစ်ကူပြိုင်ပွဲမှာ3ချိန်ဆက်တိုက်ပိုဆွဲတာလည်းဖြစ်ပါတယ
် Thank you I'm very very proud to win this medal it was a lot of pressure without
the team ကျွန်မအနေနဲ့ဒီဆုကိုရတဲ့အတွက်အရန်ခုန်ယူပါတယ်ကျန်တဲ့ဒုတိယနဲ့တတိယရသွားတဲ့နှစ်ယောက်ကလည်း24စက္ကန့်အောက်ကူးနိုင်တဲ့သူတွေဆိုတော့ဖိအားအရန်များပါတယ်ဒီပွဲကိုအနိုင်ရလိုက်တဲ့အတွက်လာမယ့် Paris Olympic ပြိုင်ပွဲအတွက်ယုံကြည်မှုရသွားခဲ့ပြီးတော့ဘယ်လိုမျိုး PR မျိုးကိုမဆိုရင်ဆိုင်ပြီးတော့အကောင်းဆုံးပြိုင်နိုင်တယ်လို့ထင်ပါတယ
်။ကာတာနိုင်ငံမှာကျင်းပခဲ့တဲ့အခုချိန်ကမ္ဘာရေကူးပြိုင်ပွဲကိုတော့နံပါတ်ကြီးကစားသမားတွေအများအပြားဝင်ပြိုင်ခဲ့တာကိုတွေ့ခဲ့ရပြီးတော့အဲ့ဒီမှာအမေရိကန်ကနံပါတ်ကြီး KD Ledecky လည်းပါဝင်ခဲ့ပါတယ်ခင်ဗျာ ကောက်သီးပြိုင်ပွဲတွေဘက်မှာတော့အမေရိကန်ကကမ္ဘာကျော်ကောက်သီးသမား Tiger Woods ဟာနေမကောင်းတာကြောင့်ဆိုပြီးတော့အမေရိကန်ပြည်ထောင်စု California ပြည်နယ်မှာကျင်းပခဲ့တဲ့ The Genesis Invitational ကောက်သီးပြိုင်ပွဲရဲ့ဒုတိယနေ့မှာပြိုင်ပွဲကနေထွက်လိုက်ပါတယ်။ဒါက Tiger Woods အတွက်တော့ပြီးခဲ့တဲ့ April ကစပြီးတော့ပထမဆုံးအကြိမ်ပြန်ကစားတဲ့ PGA Tour ကောက်သီးပြိုင်ပွဲလည်းဖြစ်ပါတယ်။ Tiger Woods ဟာအဲ့နေ့က6ကြိမ်ကစားပြီးတဲ့အချိန်မှာပါတစ်ကြိမ်ပဲရခဲ့ပြီးတော့နေမကောင်းတာကြောင့်ပြိုင်ပွဲကိုဆက်မကစားနိုင်တော့ဘဲထွက်လိုက်တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့တောင်ကိုရီးယားတင်းကနီးပြယော်ဂင်ကလင်းစမန်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ကာတာမှာကျင်းပတဲ့ပြီးခဲ့တဲ့အာရှဖလားဘောလုံးပွဲမှာတောင်ကိုရီးယားတင်းဟာစီမီဖိုင်နယ်မှာဂျော်ဒန်ကိုရှုံးပြီးချန်ပီယံမဖြစ်ခဲ့တာကြောင့်တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကကလင်းစမန်ကိုနီးပြရာထူးကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။က
คริสมันคัมโดกุนคัมโดกุโรซุเ
อตองโกเรียบอลงพัวเจออุกถาชมองจูก็รอคริสมันเล่ถ่ามาตองโกเรียอะเต็นหาเหมี่ยวมั้นทาตละออมเมมุไม่ยากเกจองเนคริสมันหาแลละยวยเซ็นอะเต็นนีบยาตี่ยวนี่เนอู้ส่องมุกูมะปยาตะနိုင်แกบูโลပြောပါတယ်သူ့ကိုဝေဖန်တဲ့အချက်တွေတဲမှာคริสมันဟာအသင်းခြေစမ်းမပြနိုင်တဲ့အချိန်မှာတော့အပြုံးမပြတ်ပဲရှိနေတာပြီးတော့တောင်ကိုရီးယားမှာတစ်ချိန်လုံးရှိမနေပဲတချို့ချိန်တွေမှာလက်ရှိနေထိုင်နေတဲ့အမေရိကန်နိုင်ငံအယ်လီမျိုးကနေအလုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်တောင်ကိုရီးယားဘောလုံးသင်းဟာအာရှဖလားချန်ပီယံဆုကို1956နဲ့60ခုနှစ်တည်းမှာနှစ်ချိန်ဘူဆွဲခဲ့ပြီးအဲ့နောက်ပိုင်းမှာတစ်ချိန်မှဘူမဆွဲခဲ့ပဲဆုဖလားနဲ့ဝေးနေခဲ့တာဟာ64နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်ဒီတစ်ချိန်မှာဘူဆွဲမယ်လို့အတော်များများကခံမှန်းခဲ့ကြပြီမဲ့လည်းအခုလိုဆီမီဖိုင်နယ်မှာရှုံးသွားခဲ့တဲ့အတွက်ဒီပြကလင်းစမန်ကိုယာရုကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ဒီကလင်းစမန်နေရာမှာအစားထိုးဖို့အတွက်တော့တောင်ကိုရီးယားကနာမည်ကြီးကစားသမားဟောင်ဟောင်မြန်ဘိုကိုအခုလောလောဆယ်မှာယာယီနီးပြဖြစ်ခန်းသားမှာဖြစ်တယ်လို့တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကတော့ကြေညာထားပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဂျမီသင်းကိုကမ္ဘာဖလားရအောင်နိုင်ကိုသွင်းပေးခဲ့တဲ့ဂျမီနောက်တန်းလူအွန်ဒရက်စ်ဘရီမာဟာဖေဗရူလာ20ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်1990ကမ္ဘာဖလားဖိုင်နယ်မှာအနောက်ဂျာမနီအသင်းကအာဂျင်တီးနားကိုတဂိုးဂိုးမရှိနဲ့နိုင်တဲ့ပွဲမှာအနောက်ဂျာမနီအတွက်အနိုင်ဂိုးကိုဘရီမာကပယ်နယ်တီကနေသွင်းပေးခဲ့တာပါ။အန်ဒရက်ဘရီမာဟာအင်္ဂါနေ့ညကအသက်63နှစ်အရွယ်မှာရုပ်တရက်နှလုံးရက်ပြီးတော့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့ပြောပါရယ်။ဂျာမနီရဲ့ဘယ်နောက်ခံလူဖြစ်တဲ့ဘရီမာဟာဘယ်ချီရောညာချီနှစ်ဖက်စလုံးတန်သူဖြစ်ပြီးတော့ဖရီကက်ကန်ကောင်းတဲ့သူတွေဖြစ်ပါရယ်။ဖရီကစ်တွေကိုများသောအားဖြင့်ဘယ်ချေနဲ့ကန်လေးရှိပေမဲ့ပယ်နယ်တီကိုတော့ထူးထူးခြားခြားညာချေနဲ့ကန်တာများပါတယ်။1990ကမ္ဘာဖလားဖိုင်နယ်မှာအာဂျင်တီးနားအသင်းကိုသွင်းခဲ့တဲ့ပယ်နယ်တီရောအင်္ဂလန်နဲ့ဆီမီဖိုင်နယ်ပွဲမှာကန်တဲ့ပယ်နယ်တီတွေကိုညာချေနဲ့သွင်းယူခဲ့တာတွေကလည်းသူ့ရဲ့ထူးခြားချက်ဖြစ်ပါတယ်။သူကနောက်ဂျာမနီနဲ့ဂျာမနီအသင်းတွေ1980နဲ့90ပြည့်လွန်နှစ်တွေမှာအားထားတဲ့နောက်တန်းလူတစ်ယောက်ဖြစ်ခဲ့ပြီးတော့1984ကနေ94အထိ76ပွဲကစားပြီးတော့ရှေ့ကိုသွင်းပေးခဲ့တာပါ။ဘရီမာဟာဘိုင်မြူနစ်နဲ့ရောကိုင်ဇာစလော့တန်အသင်းတွေနဲ့ပါဒီဘွန်ဒက်စလီဂါရောရှုံးထွက်ဖလားတွေကိုပါရခဲ့သလိုအင်တာမီလန်အသင်းနဲ့အတူစကူဒက်တိုဖလားအီတလီစူပါဖလားနဲ့ဥရောပဘောလုံးအဖွဲ့ချုပ်ဖလားတွေကိုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ဖိနိုင်ငံမှာကျင်းပခဲ့တဲ့စပီးမာသွန်ပြိုင်ပွဲမှာတော့အီသီယိုးပီးယားနိုင်ငံသားတွေအောင်ပွဲခံသွားခဲ့ကြပါတယ်။သပီးဥမာသွန်ပြိုင်ပွဲကိုပြီးခဲ့တဲ့ဖေဖော်ဝါရီ17ရက်နေ့ကကျင်းပခဲ့ပြီးတော့ပြိုင်ပွဲမစခင်မှာတော့ဖေဖော်ဝါရီ17ရက်နေ့ကကွယ်လွန်သွားခဲ့တဲ့မာရသွန်ပြိုင်ပွဲတွေရဲ့ဒီကမ္ဘာစံချိန်ရှင်ကင်ညာနိုင်ငံသားကေဗင်ကစ်တွန်းကိုလည်းအမှတ်တရအဂုဏ်ပြုခဲ့ကြပါတယ်။ဒီနေ့သပီးဥမာသွန်ပြိုင်ပွဲရဲ့အမျိုးသားပြိုင်ပွဲဘက်မှာတော့အီသီယိုးပီးယားနိုင်ငံကဒရက်ဆာဂျလက်တာကနာနာအီ3မိနစ်20စက္ကန့်နဲ့ဘူဆွဲသွားခဲ့ပြီးတော့ပြည်ထောင်နိုင်ငံကမိုဟက်အမ်ဒူဒီကဒုတိယအစ္စရေးကဂါရှော့အယားလေးကတတိယရခဲ့ပါတယ်။မျိုးသမီးတွေဘက်မှာတော့အီသီယိုးပီးယားနိုင်ငံကအက်စမရာဂျဘူးကနာနာအီ22မိနစ်14စက္ကန့်နဲ့ပထမရခဲ့ပြီးတော့ကန်ဂျာနိုင်ငံကဂျိုဆဖင်းချက်ခါနဲ့မန်ဒလင်းမဆိုင်တို့ကဒုတိယနဲ့တတိယအစီအစီရရှိသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တဲ့အားကစားကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်မနေ့ခင်မှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမူဆောင်မြန်းနားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြီးချုပ်ကိုမက်ခင်လေးပြောပြပေးပါမယ်ရှင
်။ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် Damascus မြို့တော်ကလူနေအဆောက်အုံတစ်ခုကိုထိမှန်ခဲ့ပြီးတော့အနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့ Syria နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။လုံခြုံရေးနဲ့စစ်ဘက်ဆိုင်ရာဌာနချုပ်တွေရှိရာကဖာဆူစီအရက်မှာလေကြောင်းကတိုက်ခိုက်ခံခဲ့ရကြောင်း Syria နိုင်ငံပိုင်သတင်းကဖော်ပြခဲ့တာပါ။မကြာသေးခင်နှစ်တွေကစပြီးတော့ Syria ကိုမကြာခဏလေကြောင်းကနေတိုက်ခိုက်နေတဲ့ Israel ကတော့တိုက်ခိုက်မှုနဲ့ပတ်သက်လို့လက်တလောတစုံတရာဘာမှပြောမထားပါဘူး။ထိုင်းနိုင်ငံထဲကိုထွက်ပြေးခိုလုံလာတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာထောက်ထားပြီးတော့ယာယီအလုပ်လုပ်ခွင့်ပြုဖို့ထိုင်းအစိုးရကိုထိုင်းတိုက်ခန့် Fair Party လွှတ်တော်အမတ်ခနာဝီစုံပန်ကကြံပြုပြောဆိုထားပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာတာမဟုတ်တဲ့အကြောင်းနဲ့စစ်ပွဲတွေကြားအသက်လူပြေးလာရသူတွေဖြစ်တဲ့အကြောင်းစစ်မှုမထမ်းမနေရဥပဒေကိုရှောင်ရှားဖို့ရောက်လာတာဖြစ်ပြီးလူသားချင်းစာနာမှုရထည့်သွင်းစဉ်းစားဖို့ထိုင်းအစိုးရကိုလွှတ်တော်အမတ်ခနာဝီစုံပန်ကတိုက်တွန်းထားတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာလည်းတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ကြောင့်နောက်ထပ်တင်းရှောင်လာကြမဲ့ရိုဟင်ဂျာတွေကိုလက်ခံဖို့ဖိအားတွေတိုးလာနေပြီးမဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတော့လက်မခံဘဲငြင်းဆန်နေပါတယ်။စစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့ကြားတိုက်ပွဲတွေကြောင့်နေဆက်မှာရောက်နေတဲ့ယာနဲ့ချီတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံဖို့တိုက်တွန်းနေတာပါ။
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနတ်ကမင်းနဲ့ဂျမ်ဘီလ်ဟန်စာဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်This program has come.